ကစ္စနေပြုလုပ်တဲ့ကုသိုလ်ရဲ့အဖို့ပါကကိုမိဘနှစ်ပါးနဲ့တဘောအလုံးသောတတ္တဝါတွေဝေနေရတယ်ကိုအမြဲပေးဝေမှုမိမိတို့အတွက်လည်းနိဗ္ဗာန်အာရုံပြုပြီးတော့ရေစက်ချမှုမပြုလုပ်လို့မှအနုမောဒနာတရားဟောပေးပါမယ်ယနေ့သာသနာတော်နှစ်2548ခုနှစ်ကောဇာတက္ကရေ1366ခု68ခုနှစ်ဥတဂုလာပြီကျော်3ရက်ခရစ်နှစ်2005ခုနှစ်ဧပြီလ26ရက်အင်္ဂါနေ့မှာစကိုင်းတောင်ယူမြတ်စွာဘုရားကျောင်းတိုက်သို့လာရောက်ပြီးတော့6နှစ်မြောက်6ကြိမ်မြောက်ဖြစ်ခြင်းကုသိုလ်ကောင်းမှုပြုတဲ့ကုသိုလ်ရှင်များကမိဘနှစ်ပါးနဲ့တကောကယေရှုရှင်ပုဂ္ဂိုလ်ပေါင်းအားယေရှုမှန်ထားပြီးတော့မန္တလေးတိုင်းငဇွန်မြို့နယ်မြမတောင်ရွာမှာနေထိုင်တဲ့တက္ကမကြီးတော်ဖြင့်အေးဒူမဖြစ်သူမဆုချိုငိမ့်တို့ကလာရောက်ပြီးတော့6နှစ်မြောက်6ကြိမ်မြောက်ဖြစ်နေကုသိုလ်ကောင်းမှုလုပ်ပါတယ်အဲ့တော့တန်ဃာတော်ရှင်မြတ်တို့ဟာအာယုံစွန်းလေးလေကာမှာမွန်မြတ်တော်ပြည့်ဝဘောဇဉ်ဆက်ကတူတန်းခြင်းဆိုတဲ့ကုသိုလ်ကောင်းမှုနောက်ပြီးတော့စကိုင်းတောင်ရုံများဆက်ကြအကြောင်းတိုင်းမှာပြုလုပ်ထားတဲ့မြေကြီးတင်စီမံကိန်းအတွက်နဝကမ္မ9000ကျပ်ပြုထမ်းခြင်းဥပရွှေတော်ခင်လမိသားစုကလည်းရေလူတော်အတွက်ရေစီမံကိန်းအတွက်3000ကျပ်ပြုထမ်းခြင်းဥဝင်းမောင်တော်မကြီးဆန်းမိသားစုကလည်းရေလူတော်ငွေအတွက်9000ကျပ်ပြုထမ်းခြင်းကိုယ်စုံမင်းဦးမလာပုံမိသားစုကရေလူတော်အတွက်တထောင်ကျပ်လူတန်းချင်းဆိုတဲ့စုပေါင်းပြီးတော့ကုသိုလ်ပြုလုပ်ခြင်းပေါ့။နောက်ပြီးတော့တွဲဆုံကြတဲ့ကုသိုလ်ကောင်းမှုပြုပဲဖြစ်ဖြစ်ဓမ္မပူဇာအနေနဲ့ဥတင်တဲ့ဒေါ်ချိုချိုဝင်းအေရရွာကတထောင်ကျပ်၊ဥကော့ကြီးဒေါ်စန်းကြီးအေရရွာကတထောင်ကျပ်၊ဥလဝင်းဒေါ်တန်းကြီးအေရရွာက900ကျပ်၊ကိုသူရဇော်မခင်တီတာမို့တမိစုလက်ဇော်မိသားစုက1000ကျပ်၊ဥလာရှူရွှေလာမိသားစုက900ကျပ်ဆိုပြီးတော့ဓမ္မပူဇာအနေနဲ့လည်းမိမိတို့စုပေါင်းပြီးတော့ကောင်းမှုပြုဖို့ပြုပဲ့ဖြစ်နေလူတန်းကြရတဲ့ပုံပေါ့။အဲ့တော့ဒီနေ့ဗာတရားဟောပေးမလဲဆိုတော့အင်ကုဒ္ဒရနိကေနဝကနိဗ္ဗာန်မှာလာတဲ့ဗလသုတ်တံကိုခြေခံပြီးတော့စွမ်းအားရှင်ဆိုတဲ့နာမည်နဲ့ဘုန်းကြီးဟောပေးပါတယ်။မြတ်စွာဘုရားဟောကြားတော်မူခဲ့တဲ့တရားတော်ကြီးတွေကဒီဗလသုတ်တံစွမ်းအားရှင်ဆိုတဲ့တရားကိုနာယူပြီးတော့ကိုယ့်ကိုယ်ကိုစိတ်တဲ့စွမ်းအားတွေဖြစ်စွမ်းနိုင်တဲ့ပုဂ္ဂိုလ်ဖြစ်လို့ရှိရင်တော်တတတ်ဒီယောဂါတွေအင်မတန်ကြောက်စရာကောင်းတဲ့ဉာဏ်အန္တရာယ်တွေကိုကျော်လွှားနိုင်တဲ့အကြောင်းကိုပြတာပေါ့အဲ့တော့ဒီစွမ်းအားရှင်ဆိုတာစွမ်းအား၄ပါးနဲ့ပြည့်စုံလို့ရှိရင်ဒေဇုရံဇုငါးမျိုးကိုကြော်လွားနိုင်တယ်ဆိုတဲ့အကြောင်းကိုမြတ်စွာဘုရားကဟောပြထားတာပေါ့ဒါဝိဘုန်းကြီးမြန်မာလိုနားလည်အောင်ရှင်းလင်းအောင်ဟောပြပေးပြီပေါ့လောကမှာဒီခန္ဓာကိုယ်စွမ်းအားစိတ်စွမ်းအားနှစ်ခုလုံးလိုအပ်ပါတယ်ခန္ဓာကိုယ်စွမ်းအားမှာကိုယ်ခန္ဓာစွမ်းအားမရှိဘူးဆိုရင်ယောဂမျိုးစုံနှိပ်ဆက်ပြီးတော့နောက်ဆုံးမှာအသက်တူတတ်တယ်ပေါ့ဘုန်းကြီးတို့ခုခေတ်မှာပေါ်နေတဲ့ဒီ AIDS ဆိုတဲ့ယောဂဟာလည်းပဲခန္ဓာကိုယ်ရဲ့ခုခံစွမ်းအားတွေကျဆင်းတဲ့ယောဂပဲဒီယောဂဆွဲကပ်လို့ခန္ဓာကိုယ်မှာစွမ်းအားတွေမရှိတော့ဘူးစွမ်းအားတွေကျဆင်းပြီဆိုရင်အသက်မြန်မြန်သေဖို့ပဲရှိတယ်ခုချိန်ဒီစွမ်းအားတွေကိုပြန်ဖြည့်နိုင်တဲ့ခြေမတွေ့သေးဘူးလို့ဒီလိုပဲဆိုတယ်ပေါ့အဲ့တော့ဒီလိုပဲခန္ဓာကိုယ်ရဲ့စွမ်းအားကျဆင်းလို့ရှင်ပြင်ပယောဂါတွေဉာဏ်ဉာဏ်ရောက်ပြီးတော့လူဘဝဉာဏ်ဉာဏ်ဆုံးသက်သွားတယ်လောကရဲ့ကောင်းကျိုးသာသနာတော်ရဲ့ကောင်းကျိုးကိုမဆောင်ရနိုင်မဲနဲ့လူဘဝဉာဏ်ဉာဏ်ခွာသွားရတယ်လို့ပဲအဲ့ဒီခန္ဓာကိုယ်ရဲ့စွမ်းအားလိုအပ်တယ်လို့ပဲစိတ်တက်မှလည်းစွမ်းအားတွေဓမ္မစွမ်းအားတွေတိတ်ပြီးတော့လိုအပ်ပါတယ်ဓမ္မစွမ်းအားမရှိဘူးဆိုတဲ့ပုဂ္ဂိုလ်တွေစွမ်းအားရှင်မဖြစ်ဘူးဆိုလို့ရှိရင်ပြင်ပဖြစ်လာတဲ့အဓမ္မပယောဂအဓမ္မစွမ်းအားတွေဝင်ရောက်ပြီးတော့ဒီအဓမ္မယောဂါတွေကြောင့်မိမိတို့မှာဘဝဝပျက်စီးပြီးတော့နောက်ဆုံးမှာမရေတိစ္ဆန်ပိတ်တာသူတကယ်ကြီးကြောက်ရွံ့သွားနေပေါ့ဒါကြောင့်မို့ခန္ဓာကိုယ်စွမ်းအားကြတာဒီတဘဝကသေနိုင်တယ်စိတ်တဲ့စွာဓမ္မစွာအားတွေကြာပြီဆိုရင်တန်ត្រာမှာမရေလည်းပဲကြောက်သွားနိုင်တယ်တိရိစ္ဆာန်လည်းပဲဖြစ်သွားနိုင်တယ်ပိဋ္ဌာလည်းပဲဖြစ်နိုင်တယ်သူတကယ်ဆိုတဲ့ ဒီအပယ်လေးပုံကိုအချိန်မရွေးကြောက်သွားနိုင်တယ်ကြောက်ပြီးတဲ့အခါမှာလည်းပဲစွန့်အားနည်းတယ်ဆိုရင်ဒီအပယ်လေးပုံမှာတန်တရာကြီးကသိရှိပြီးတော့လူပုံလူဘဝဆိုတဲ့ကောင်းတဲ့ဌာနတွေရောက်ပြီးတော့ဖရာနဲ့တွေ့ခြင်းဖရာသာသနာနဲ့တွေ့ခြင်းတရားနာခြင်းဆိုတဲ့ကုသိုလ်ကောင်းမှုတွေမလုံးနိုင်ဘူးတဲ့ဒါကြောင့်မို့ယခုခေတ်မှာအင်မတန်မှအဆိုးဝါးဆုံးနံပါတ်1လို့သတ်မှတ်ထားတဲ့ဒီ8 ယောဂါနဲ့စာလို့ရှိရင်ဒီခန္ဓာကိုယ်ခုခံကြာခြင်းနဲ့ယောဂါနဲ့စာလို့ရှိရင်ဟောဒီစိတ်တဲ့စွမ်းအားမရှိတော့ဘူးဆိုရင်ဒီယောဂါပို့ပြီးတော့ဆိုးတယ်ပေါ့ဒါကြောင့်မို့မိမိတို့မှာဒီစိတ်တဲ့စွမ်းအားကိုခန္ဓာကိုယ်သိနေပြီမဲ့အင်အားငယ်ပြီမဲ့စိတ်တဲ့စွမ်းအားကြံ့ခိုင်အောင်ကြိုးစားစေလိုတဲ့စေနာနဲ့ဘုန်းကြီးလည်းပြန်လည်ပြီးတော့ဒီဗလာတုတ်တံကိုခြေခံပြီးတော့စွမ်းအားခြင်းဆိုတဲ့နာမည်နဲ့ဟောပေးပြန်ပို့အဲ့တော့ဘုန်းကြီးတို့ဩကာသရှိခိုးကြောခဲ့တဲ့အခါမှာအပယ်လေးပါကတ်သုံးပါဆိုတာရှိတယ်ဒီကတ်သုံးပါဆိုတာဘာတွေလဲဆိုတော့ဒီဒုဗ္ဗိခန္တရာကတ်တဲ့ဒုဗ္ဗိခန္တရာကတ်ဆိုတာမျက်မှုခေါင်ပါအစာရှာခြင်းဆိုတဲ့ဒီဘေးရုပ်ပြောတာတခါတလေမှာမိမိတို့တအိမ်ထဲမှာဖြစ်ပေါ်တယ်တခါတလေမှာရဲရွာတွေမှာဖြစ်ပေါ်တယ်တခါတလေမှာနိုင်ငံနဲ့အဝန်တခါတလေမှာကဘာနဲ့ချီပြီးတော့ဟောဒီမျက်မှောက်ခေါင်ပါခြင်းဒီဆိုတာရှိတတ်တယ်ဘုန်းကြီးတို့လက်လန်းပြီးတလို့ဆိုရင်မြန်မာနိုင်ငံမှာဆိုလို့ရှိရင်လည်းပဲဆစ်ဆက်ရေးရှိရေးခင်းတော့ဟာဆိုရင်တောင်မြုပ်ကန္တာရုံမှာဘုန်းကြီးတို့စာချဘုန်းကြီးဘုရားနေတော့ကဒီရှစ်ဆက်ရေးရှစ်ရေးခင်းဟာမြန်မာနိုင်ငံမှာဖြစ်လာပြီဆိုတော့မြို့ရွာတွေမှာဆံနေပါတယ်ရှားပါပြီးတော့နောက်ဆုံးမှာတောင်မြုပ်ကန္တာအောင်တိုက်ထဲမှာဘုန်းကြီးတို့တန်ခါကတထောင်လောက်ရှိတယ်လာပြီးတော့စီးပွားရေးမရှိလို့ထမင်းဟင်းတွေဘာတွေလာပြီးတော့တောင်းတဲ့ပုံပုံကြီးကတထောင်ကျော်လောက်ရှိလာတယ်ဒါမျိုးတွေကဘာတော့ဆိုတော့ဒီတနေရာတဲ့ပုံနေရာတိုင်းလည်းပဲဒီလိုနေမှာပဲကိုမျိုးရွာတွေမှာဆံပြုတ်ကျိုးတိုက်ဒါတွေကဘာဖြစ်တာလဲလို့မေးရင်ဒုဗ္ဗိခန္တရာကတ်ဆိုင်တာလို့မျက်မှောက်ခေါင်ပါအစာရှာခြင်းဆိုတဲ့ဘေးဖြစ်တာအဲ့တော့ဒီမျက်မှောက်ခေါင်ပါအစာရှာခြင်းဆိုတဲ့ဘေးဟာဘာဖြစ်လို့ဖြစ်ရတာလဲဆိုတော့လောဘတွေကြီးလာလို့ဖြစ်ရတာတဲ့လောဘကြီးလာလို့ရှိရင်ဟောဒီမျက်မှောက်ခေါင်ပါခြင်းဆိုတဲ့ဘေးဖြစ်ပေါ်လာတတ်ပါတယ်ဘာဖြစ်လို့လဲဆိုတော့ဒီလောဘကြီးလာလို့ရှိရင်လောဘကြီးလာတဲ့အတ္တမလောဘဝိတ္တမလောဘဒီလောဘကြီးလာတဲ့ပုဂ္ဂိုလ်ရဲ့မျက်တာမှုမရှိဘဲနဲ့ကိုယ့်ရဲ့တကိုယ်ရဲ့တကားရကိုယ့်ရဲ့မိသားစုကြီးပွားရေးအတွက်မတရားသောနည်းတွေဘာတွေကိုယ့်အတွက်လုပ်တော့ဒီလိုပုဂ္ဂိုလ်တွေများလာတော့တိုင်းပြည်မှာရတဲ့ရတဲ့ဆင်းရဲသားတွေချမ်းမမရောက်တော့ဘဲနဲ့နောက်ဆုံးတော့ဒီလောဘသမားတွေများလာပြီးလောဘတွေကြီးကျယ်လာပြီးဆိုရင်နိုင်ငံနဲ့နိုင်ငံလိုက်ကြီးရွာနဲ့ကြီးရွာလိုက်မိသားစုလည်းပဲမိသားစုလိုက်ဒီဒုဗ္ဗိခန္တရာအစာငတ်မှုခေါင်ပါခြင်းဒီဆိုတာဖြစ်တတ်တယ်ပေါ့နောက်ဆုံးမိမိတို့တအိမ်ထဲမှာပဲမိသားစုချင်းမှာပဲကြည်ကြည်ပေါ့လောဘသိပ်ပြီးတော့ကြီးတယ်မျှတမှုမရှိဘူးမောင်နှမချင်းချင်းမိသားစုချင်းချင်းတဦးနဲ့တဦးမျှတမှုမရှိဘူးဆိုရင်လောဘကြီးလာလို့ရှိရင်ဒီလောဘကြီးတဲ့ပုဂ္ဂိုလ်ပစ္စည်းဘလောက်ပဲရှိနေနေသူ့မှာအမြဲတမ်းလိုပြီးတော့ဒုဗ္ဗိခန္တရာအမြဲတမ်းရှားပါနေတယ်လောဘနဲ့တဲ့ပုံကိုကြတော့ပစ္စည်းဥစ္စာမချမ်းသာပေမဲ့လို့တည်တည်ငြိမ်ငြိမ်အေးအေးချမ်းချမ်းနဲ့သူ့ရှိတာလေးနဲ့ရောင်ရောင်နေတတ်တယ်တဲ့ဒါလည်းပဲပုံကိုတူးချင်းလိုက်ဒုဗ္ဗိခန္တရာကတ်ဆိုင်တယ်လို့ဒီလိုပဲခေါ်ရပါတယ်ဒါကြောင့်မို့လောဘနဲ့သွားပြီဆိုရင်ကိုယ်မှာရှိတာလေးနဲ့ဝတ်ရှိတာလေးနဲ့စားပြီးတော့ငြိမ်းချမ်းမှုအတွင်ဆောင်သွားပါတယ်လောဘတွေများလာရင်တော့ကိုယ်မှာပစ္စည်းတွေဘယ်လောက်ပဲပေါ်ပေါ်ငြိမ်းချမ်းမှုမဆောင်ဘဲနဲ့အမြဲတမ်းပဲလိုနေတယ်တစ်ခုပြီးတစ်ခုတစ်ခုပြီးတစ်ခုလိုနေတယ်ဆိုရင်လည်းပဲဒါဒုဗ္ဗိခန္တရာကတ်ကြီးတိုက်နေတာလို့ဒီလိုပဲဆိုလို့ရတယ်ပေါ့ဒါကြောင့်မို့ဘုရားရှိခိုးတဲ့အခါမှာအပယ်လေးပါကတ်သုံးပါရံမျိုး၅ပါးဆိုပြီးတော့ဒီကတ်တွေကလွတ်ပြရစီလို့ဆုတောင်းကြရတယ်ဆုတောင်းရုံနဲ့မကဘဲနဲ့ကိုယ့်ကိုယ်ကိုအလောဘစွမ်းအားဘောင်းနမချင်းချင်းမျှတပေးဝေမှုဒီလိုပေါ့အချင်းချင်းနဲ့မကဘဲနဲ့မိသားစုချင်းချင်းမိမိရဲ့ဆွေမျိုးချင်းချင်းဒီပုဂ္ဂိုလ်တွေပေါ်မှာမျှမျှတတနဲ့ကိုကပြီးရှင်ကန်းစင်နေရှိတယ်။တန်ဃာတော်ရှင်ရက်တွေမှာလူချင်းတန်းချင်းတွေရှိတယ်ဆိုတော့အလောဘစွန်အားတွေရှိလာပြီဆိုရင်ဒီပုဂ္ဂိုလ်ကသူများကိုပဲပြီးရှင်တော့ကိုကနေပြီးတော့မတရားလူချင်းစိတ်တွေနဲသွားပြီဆိုရင်သူ့မှာအလောဘပြီးရှင်ကန်းကျင်တဲ့စိတ်တွေရှိနေတဲ့အတွက်လိုအပ်ချက်တွေတအားကြီးမများပဲနဲ့ဒုဗ္ဗိခန္တရာကပ်ကိုကျော်လွှတ်သွားနိုင်တယ်တဲ့ဒါကြောင့်မို့ဒီဒုဗ္ဗိခန္တရာကပ်ကိုကျော်လွှတ်ခြင်းလို့ရှိရင်လည်းအလောဘဒါနစေတနာ အားလုံးအပေါ်မှာသာသနာတော်ရဲ့အပေါ်မှာမိသားစုရဲ့အပေါ်မှာငဲ့ညားတဲ့ပြီးဝေခြင်းနဲ့စိတ်တလေအလောဘစွန်အားလေးတွေမွေးပြေလို့ရှိရင်ဒီဒုဗ္ဗေကန္တကတ်ကလိုလိုကြော်လွှားသွားနိုင်တယ်လောဘဆိုတဲ့ရင်သူကလည်းပဲအဝေးပြေးသွားနိုင်တယ်ဒါကြောင့်မို့ဒီငတ်မုတ်ကောင်းပါစာချခြင်းအမြဲတမ်းလိုနေတဲ့ဒုဗ္ဗေကန္တကတ်ကိုကြော်လွှားခြင်းလို့ရှိရင်လောဘတွေကိုပယ်ရှားပြီးတော့အလောဘစွန်အားကိုမွေးမြူပါလို့ဒီလိုကောက်ချက်ချလို့ရတယ်အလောဘစွန်အားရှင်ဖြစ်ပြီးဆိုရင်လည်းဒုဗ္ဗေကန္တတွေကြော်လွန်ပြီးတော့ငတ်မုတ်ကောင်းပါစာချခြင်းဆိုတာကြော်လွန်ပြီးတော့လောဘဆိုတဲ့ရင်သူကိုနိုင်တိုက်နိုင်တဲ့ဘဝရောက်သွားတယ်အဲ့ဒါမှအေးချမ်းတဲ့ငြိမ်းချမ်းတဲ့ဘဝပိုင်ဆိုင်ဖြစ်သွားတယ်ပေါ့နောက်ပြီးတော့ဘာလို့ဆိုတော့တဋ္ဌန္တရကတ်တဋ္ဌန္တရကတ်ဆိုတာဘာလဲဆိုတော့တဋ္ဌန္တရကတ်ဆိုတာကြီးကျယ်ပြောလို့ရှင်တို့ကဘာစစ်ဖြစ်တာတွေတနိုင်ငံနဲ့တနိုင်ငံစစ်ဖြစ်တာတွေနောက်ဆိုပြည်တွင်းမှာလည်းပဲစစ်ဖြစ်တာတွေဒါတဋ္ဌန္တရကတ်လက်နက်တွေဘာတွေနဲ့တိုက်ခိုက်ရဖြတ်ကြတဲ့ကတ်ဒါအကြီးစားကတ်ပေါ့အိမ်တွင်းမှာလည်းပဲမိမိတို့မိသားစုမှာတဋ္ဌန္တရကတ်ဆိုတာရှိနိုင်တာပဲဘာလို့ဆိုတော့ပစ္စည်းဥစ္စာကိုအကြောင်းပြုပြီးတော့မောင်နှမအချင်းချင်းမပြောနိုင်မဆိုနိုင်မဆိုနိုင်မခေါ်နိုင်နဲ့ဖြစ်ကြတာလေတတ်ထံတရာကအငဲစားတိုက်တာပဲဒီလိုပဲမိဘနဲ့သားသမီးဆွေမျိုးချင်းချင်းပစ္စည်းတစ်ခုကိုအကြောင်းပြုပြီးတော့တံပိုးနဲ့တံပိုးဖြတ်လို့ရတဲ့ပစ္စည်းကိုအကြောင်းပြုပြီးတော့တံပိုးဖြတ်လို့မရတဲ့မေတ္တာတွေနဲ့ပြီးတော့တဦးနဲ့တဦးရံသူတွေလိုဖြစ်ကြတာလည်းပဲဒါတတ်ထံတရာကတိုက်တယ်လို့ဒီလိုပဲခေါ်လို့ရတယ်အဲ့ဒါဘာဝအခြေခံဖြစ်တာတော့ဒေါသဝအခြေခံဖြစ်တာတဲ့ဒေါသကြီးလာလို့ရှိဒီကဟာမိသားစုချင်းချင်းလည်းပဲဖြစ်တယ်မောင်နှမချင်းချင်းလည်းပဲဖြစ်တယ်တားနဲ့အမေလည်းပဲဖြစ်တယ်ဆွေမျိုးချင်းချင်းလည်းပဲဖြစ်တယ်တဲ့အဲ့တော့ဒီဟာကိုနိုင်ကျင်လို့ရှိရင်ကိုယ့်ရဲ့နှလုံးသားထဲမှာဘာစွမ်းအားတွေဖြည့်ပေးရမလဲဆိုတော့မေတ္တာဆိုတဲ့အဒေါသစွမ်းအားဖြည့်ပါတဲ့မေတ္တာဆိုတာတပတ်သားကိုကောင်းချီးလိုလားတဲ့စိတ်ဥပမာအဖြစ်မိသားစုရှိတယ်မိဘကလည်းပဲသားသမီးပေါ်မှာဒီဘွားချမ်းသာစီလိုတဲ့စိတ်အဲ့ဒါမေတ္တာသာသမီရဲ့လည်းပဲကိုမိဘကိုကိုယ့်ကိုကြောင်းပြုပြီးတော့စိတ်မဆင်းရဲစေလို့စိတ်ချမ်းသာစီလိုတဲ့ဒါမေတ္တာအစစ်နောက်ပြီးတော့ဒီလိုပဲပေါ့ဇနီးမောင်နှံချင်းချင်းလည်းပဲကိလေသာကြီးမဟုတ်ပဲနဲ့တဦးနဲ့တဦးကိုယ့်ကိုကြောင်းပြုပြီးသူစိတ်မဆင်းရဲပါစေနဲ့ဆိုရင်ဒါမေတ္တာအစစ်တက်ရောက်သွားတာအဲ့တော့ချုပ်လိုက်လို့ရှိရင်မေတ္တာဆွမ်းအားရှင်ဆိုတာကိုဒီတယောက်ကိုကြောင်းပြုပြီးတော့တပတ်သားတွေစိတ်မဆင်းရဲစေချင်တာဒါမေတ္တာဆွမ်းအားဒီမေတ္တာဆွမ်းအားရှိပြီဆိုရင်လည်းမောင်နှမချင်းချင်းလည်းပဲငြိမ်ငြိမ်ချမ်းချမ်းပစ္စည်းနှစ်ခုရှိတယ်ဆိုရင်ငါညံ့တာယူလိုက်မယ်သူကောင်းတာယူပါစေငါညံ့တာယူလိုက်တဲ့အတွက်ငါရဲ့စိတ်ထဲကပို့ပြီးတော့မြင့်တက်လာတယ်ဒါမေတ္တာတွေဖြစ်သွားတဲ့အခါမှာငြိမ်ချမ်းမှုဆိုတာရှိပြီးတော့မောင်နှမချင်းချင်းချစ်ချစ်ခင်ခင်ကိုပစ္စည်းကိုသူ့ကိုပေးသူ့ပစ္စည်းကိုလည်းပဲကိုယူစသည်ဖြင့်ငြိမ်ချမ်းမှုတည်ဆောက်လို့ရသွားတယ်တဲ့ဒါမိသားစုမှာတတ်ထန်ရကကြော်လွှားသွားတာဒီလိုပဲတနိုင်ငံနဲ့တနိုင်ငံမှာလည်းပဲစစ်ဘေးတွေဘာတွေဖြစ်တယ်ဆိုတာဒေါသကြောင့်ဖြစ်တယ်ငါတို့နိုင်ငံကအင်အားတောင့်နေစသည်ဖြင့်ဒါမျိုးတွေမာနတွေဒေါသတွေတက်လာပြီဆိုရင်ငြိမ်ချမ်းမှုမရဘဲနဲ့ပြည်တွင်းစစ်တွေလည်းပဲတလဟောဖြစ်တိုင်းပြည်မှာတိတ်ပြီးတော့ဆင်းရဲလူတွေကဆင်းရဲတနိုင်ငံနဲ့တနိုင်ငံဆစ်ဖြစ်ကြဒါတွေကဒေါသမာနတွေကိုအကြောင်းပြုပြီးတော့ဖြစ်ရတာဒါကြောင့်မို့ဒီကတ်ဟာကိုမိသားစုကိုကြိုးလွန်ခြင်းပါတယ်ဆိုရင်ကိုမိသားစုချင်းချင်းမေတ္တာစေတနာထားပြီးတော့အကျိုးလိုလာတဲ့အဒေါသမေတ္တာတရားကိုစိတ်ထဲမှာနှလုံးသားထဲမှာမွေးမြူလိုက်လို့ရှိရင်မိမိတို့တန်တဲ့မှာမေတ္တာရှင်ဖြည့်ပြီးတော့ဒေါသတရားတွေကင်းစင်ပြီးတော့နောက်ဆုံးမှာတဋ္ဌန္တရာကတ်ဆိုတဲ့အချင်းချင်းမခေါ်နိုင်မပြောနိုင်ဆိုတဲ့ဒေဇိုကြီးကိုလည်းပဲကြော်လွန်သွားနိုင်တယ်တဲ့ဒါမေတ္တာစွန့်အားရှင်ရဲ့စွန့်ထက်ပုံပေါ့ပြန်ပြီးတော့ပြောမယ်ဒီဒုဗ္ဗေခန္တရာကတ်ဆိုတာမျက်မှောက်ခေါင်းပါတယ်ဆိုတာလောဘကြောင့်ဖြစ်တာဒီလောဘကိုကြော်လွှားပြီးတော့အလောဘကိုယ်ကရှိတာလေးနဲ့သာသနာတော်ပေါ်မှာထောက်ပံ့လှူဒန်းမယ်မိဘဆွေမျိုးချင်းချင်းကိုဆင်းရဲလို့ရှိရင်ကူညီမယ်ဆိုတဲ့အလောဘတရားရှိလို့ရှိရင်မျက်မှောက်ခေါင်းပါခြင်းဆိုတာဘယ်တော့မှမဖြစ်ဘူးကို့မှာလိုတယ်ဆိုတာမရှိတော့ဘူးတဲ့တကယ်လို့လောဘတရားရှိလာပြီးကြီးလာပြီဆိုရင်လည်းဘလောက်ပြည့်စုံပြည့်စုံလောဘတရားတိတ်ပြီးတော့လိုတဲ့အတွက်အမြဲတမ်းမျက်မှောက်နေတော့ဒီကက်ကမကြော်လွန်နိုင်ဘူးတဲ့နောက်ပြီးတော့ဒီမေတ္တာစွမ်းအားရှိတဲ့ပုဂ္ဂိုလ်ကြလည်းပဲဒေါသကိုကြော်လွန်နိုင်တယ်ကြောင်းမြန်ပြန်လိုက်ရင်ဒေါသကြီးနေတဲ့ပုဂ္ဂိုလ်လည်းပဲမေတ္တာစွန်အားတွေပြောင်းပြီးတော့နောက်ဆုံးမှာတတ်ထန်တရာကတ်အချင်းချင်းအိမ်နေချင်းဒါမှမဟုတ်လည်းပဲတနိုင်ငံနဲ့တနိုင်ငံလက်နက်တွေပါတယ်ဆစ်ဖြစ်ပြီးတော့မခေါ်နိုင်မပြောနိုင်တဲ့အချင်းရောက်သွားတတ်တယ်တဲ့ဒါကြောင့်မို့အဒေါသဆိုတဲ့မေတ္တာစွန်အားကိုနေ့စဉ်နေ့စဉ်ပွားများလို့ရှိရင်ဒေါသကိုကျော်လွှားပြီးတော့ နောက်ဆုံးမှဒီသက်ထန်စားကတ်မခေါ်နိုင်မပြောနိုင်ဆိုတဲ့ဒီကတ်တွေစစ်ဖြစ်ချင်းဆိုတဲ့ကတ်တွေကိုလည်းပဲကြော်လွှားသွားနိုင်နေတယ်နောက်ဆုံးကတ်သုံးပါးရဲ့နောက်ဆုံးကဘာလဲဆိုတော့ရောဂန္တရာကတ်အနာယောဂါဖြစ်တဲ့ကတ်အနာယောဂါဖြစ်တာကဘာကြောင့်ဖြစ်တာလဲဆိုရင်အခြေခံလို့ရှိရင်ပညာနည်းမှုကြောင့်ဖြစ်တယ်မောဟကြီးမှုကြောင့်ဖြစ်တာပေါ့ဘုန်းကြီးတို့တနိုင်ငံနဲ့တနိုင်ငံလည်းပဲဒီလိုပဲဆင်းရဲတဲ့နိုင်ငံတွေကပညာတက်နေတယ်ပညာတက်နေတဲ့နိုင်ငံတွေကယောဂသိပ်ပြီးတော့ထူတယ်ပေါ့ပညာပေးဒီ ANDS ယောဂဆိုလို့ရှိရင်လည်းပဲချမ်းသာတဲ့နိုင်ငံတွေကဘလို့ဘလို့ဖြစ်လို့ရှိရင်ဘလို့ယောဂဖြစ်တတ်တယ်ဘလို့ကာကွယ်ပါဆိုပြီးတော့ငွေပုံကြေးကြခံပြီးတော့ပညာပေးတယ်ပေါ့ချမ်းသာတော့ပညာပေးနိုင်တယ်ပညာရှိတော့ယောဂနည်းသွားတာဆင်းရဲတဲ့နိုင်ငံတွေကျတော့ဒီလိုမဟုတ်ဘူးငွေမရှိတဲ့အခါကျတော့ပညာပေးတွေဘာတွေမဆောင်ရွက်နိုင်ဘူးပညာပေးမဆောင်ရွက်နိုင်တော့ပညာမရှိတော့ဘာဖြစ်တော့ယောဂကုသက်လွယ်သွားတယ်တဲ့ဒါကြောင့်မို့တချို့ယောဂရှိနေလို့ရှိရင်ဘလို့ကုရမယ်ဆိုတာပညာလဲနေတော့ဒီယောဂကြောင့်အသက်သေးသေးသွားတယ်ခုကိုစိတ်ဘူးကိုမရှိတော့ဒါပညာနဲ့ချင်းကြောင့်ယောဂဖြစ်တာဒီလိုပဲကဘာနဲ့ကြည့်ပြီးတော့ဖြစ်တယ်လို့ပဲမိမိအိမ်တွင်းရေးမှာလည်းပဲပညာနဲ့တဲ့လူကယောဂပို့ပြီးတော့ထူတတ်တယ်တဲ့ဘာဖြစ်လို့လို့ဆိုတော့အစားအသောက်သာတော့ဆိုလို့ရှိရင်ပညာလေးထိုက်တဲ့လောက်ရှိလာပြီချင်းချင်းတက်ပြီဆိုလို့ရှိရင်ဒီအစားတော့တည်းရဲ့ဈေးကြီးနေပြီမဲ့ယောဂဖြစ်စီတယ်အတိအနန်လေးလက်လက်ဆက်ဆက်တည်းရတော့ဒါတွေကယောဂနဲ့စီတယ်ခန္ဓာကိုယ်ကျန်းမာစီတယ်ဒီလောက်လေးပညာရှိပြီဆိုရင်ခန္ဓာကိုယ်မှာယောဂနဲ့သွားတတ်တယ်ဒီလိုမှမဟုတ်ဘူးဆိုရင်မြဲတမ်းပဲယောဂရနေတတ်တယ်ပေါ့ကိုယ်နဲ့မသိတော့တဲ့အရက်တွေဘာတွေတောက်တယ်ဒါယောဂရတတ်တယ်ပြီးလို့ရှိရင်ဖြတ်ပြလိုက်လို့ရှိရင်ကျန်းမာရေးတွေဖြစ်လာဒါကြောင့်မို့ယောဂရတာဘာကြောင့်လဲဆိုတော့နံပါတ်1အနေနဲ့ပညာနည်းလို့တဲ့ဒါကြောင့်မို့ကိုယ်တန်တာမှာဘဝတုတ္တပေါ့ယခုလိုတရားနာတဲ့အခါမှာလည်းပဲစူးစိုက်ပြီးတော့နာယူပြီးတော့ဘာဟောတာလဲသိအောင်လုပ်သိပြီးတော့စွာရှိတဲ့မြတ်တရားလေးတွေနာယူပြီးတော့ကျင့်ကြံမယ်ဆိုရင်ဒါပညာရသွားတာပဲဒါမှမဟုတ်လေလူကြီးသူမတွေစကားပြောတဲ့အခါမှာနားထောင်ပြီးတော့မှတ်သားပြီးတော့ကျင့်သုံးလို့ရှိရင်လည်းပညာဆိုတာရသွားတာပဲဒါမှမဟုတ်လေစာဥ္စာပေတွေဖတ်စာဥ္စာပေတွေကနေမှတ်သားပြလေးတွေပါလို့မှတ်လိုက်ရင်လည်းပညာရသွားတာအဲ့တော့ဘွဲတည်ပည်တာပညာမဟုတ်ဘူးတဲ့ဒါကြောင့်မို့ဒီတက်တည်နားလည်မှုပညာရှိလို့ရှိရင်ကိုယ့်အိမ်တကိုယ်ရေတကာရာလည်းပဲတဦးချင်းအနေနဲ့ကျဲမာရည်ကြီးကောင်းပြီးတော့ရောဂန္တရာကတ်တည်ကျော်လွှားသွားနိုင်တယ်တဲ့မောဟတရားတွေလည်းပဲလွင့်ဆွင့်သွားနိုင်တယ်ဒါကြောင့်မို့အလောဘဆိုတဲ့ဒါနသီနဆွမ်းအားရှိတဲ့ပုဂ္ဂိုလ်ဟာဒုဗိက္ခန္တရာအစာနမခေါင်းပါခြင်းဆိုတဲ့ဘေးကိုကျော်လွှားနိုင်တယ်။နောက်အဒေါသဆိုတဲ့မေတ္တာဆွမ်းအားရှင်ကြတော့တဦးနဲ့တဦးမခေါ်နိုင်မပြောနိုင်ခြင်းဖြစ်ခြင်းဆိုတဲ့ကဘာစစ်တရားစပြီးတော့ဒီတတ္ထန္တရာကတ်ကြီးကိုကျော်လွှားသွားနိုင်တယ်။နောက်ပညာဆွမ်းအားရှိတဲ့ပုဂ္ဂိုလ်ကြတော့မောဟတရားကိုပယ်ရှားပြီးတော့နောက်ဆုံးမှာရောဂန္တရာကတ်အနာယောဂါတွေသိပ်ပြီးတော့မဖြစ်တော့ဘူးအနာယောဂါတွေပါလွှားသွားနိုင်တယ်တဲ့။ဒါကြောင့်မို့စွမ်းအားတိတ်ပြီးတော့အရေးကြီးတယ်ပေါ့ခန္ဓာကိုယ်စွမ်းအားကြလို့ရှိရင်ယောဂမျိုးစုံဝင်နိုင်တယ်လို့ပဲမိမိတို့မှလည်းပဲခုပြောခဲ့တဲ့စွမ်းအားတွေဓမ္မစွမ်းအားတွေကြသွားပြီဆိုရင်ကတ်တရားလည်းပဲလိုလိုတိုက်ပြီးတော့လောဘဒေါသမောဟစာတွေရန်သူတွေလည်းပဲကိုယ့်ပေါ်မှာလွှမ်းမိုးသွားနိုင်တယ်ဒါကြောင့်မို့စိတ်တဲ့စွမ်းအားရှိအောင်ဘုန်းကြီးကခုဗလတုတ်တံကိုခြေခံပြီးတော့စွမ်းအားခြင်းဆိုတဲ့တရားကိုဟောကြားပေးခြင်းဖြစ်ပါတယ်အဲ့တော့မြတ်စွာဘုရားဒီတရားကိုဘယ်လိုဟောကြားခဲ့တယ်လဲဆိုတော့အိမေကောဘိကဝေသတ္တူဤပလေသမနာကတောရိယသာဝကောပင်စာပေယာနိတမတေကံတော်ဟောတိတဲ့ဘိကဝေမဖို့နိဗ္ဗာန်လိုလားမြို့သားမြို့သမီးတို့အိမေသတ္တူဤလေမျိုးလေးစားကုန်သောအိမေဤပလေဤစွာအားတို့နှင့်သမနာကတောပြည့်စုံသောအရိယသာဝကောအရိယဖြစ်တော်မူသောဘုရားရှင်ဤတပိသာဝကတိပင်စာငါးမျိုးငါးစားကုန်သောဘေယာနိကြောင့်မစရာကောင်းတဲ့ကြောက်ပဲကောင်းတဲ့ဘေးစိုးရန်စိုးတွေကိုတမတေကံတော်ဟောဒီကောင်းစွာမတွေ့ကြုံလွန်နိုင်ပါ၏ဤတည်သူဘဂဝါသုံးလောကထိုသာရှင်တော်မြတ်ဗျာသည်အဝောစာကရုဏာရှိသောပညာအပြင်ဟောကြားတော်မူခဲ့ပါ၏တတိမြတ်စွာဘုရားကအာမခံလိုက်တယ်ပေါ့မဖို့နိဗ္ဗာန်လိုလားမြို့သားမြို့သမီးတို့တဲ့တင်တို့ရဲ့နှလုံးသားထဲမှာတင်တို့ရဲ့စိတ်ထဲမှာခုငါဘုရားဟောကြားမယ်ဒီစွမ်းရည်လေးမျိုးကိုပြည့်ထားကြတဲ့အဲ့ဒီစွမ်းရည်လေးမျိုးရှိလို့ရှင်တင်တို့ဟာဘေးစိုးရန်စိုးအင်မတန်ကြောက်စရာကောင်းတဲ့ဘေးစိုးရန်စိုးငါးမျိုးကိုလည်းပဲအလိုလိုကြော်လွှားပြတာဖြစ်သွားလိမ့်မယ်တဲ့ ဘေးဘေးရန်စိုးကြီးတွေတွေ့တဲ့အခါမှာကြော်လွားပြရစေလို့ဆုတောင်းမနေနဲ့တဲ့ဆုတောင်းမယ်ဆိုကိုယ့်ရဲ့တန်တန်မှာကိုယ့်ရဲ့နှလုံးသားထဲမှာစွမ်းအား၄မျိုးကိုသာဖြည့်ကျင်းလိုက်ပါတဲ့အဲ့ဒါကြောင့်ဘေးဘေးရန်စိုး၅မျိုးကြော်လွားသွားနိုင်တာပဲအဲ့တော့ဘယ်စွမ်းအား၄မျိုးနဲ့ပြည့်စုံလို့ရှိရင်ဘယ်ဘေးစုရံစု၅မျိုးဒီကိုကြော်လွှားနိုင်တာတော့လို့မြတ်စွာဘုရားဟောကြားလိုက်တဲ့အခါမှာတရားဓမ္မကြီးရဲ့သိကျင်လာတယ်ပေါ့အဲ့တော့မြတ်စွာဘုရားကကိုလိုတိုင်းလေးခုထုတ်ပြီးတော့ကိုလိုတိုင်းပဲဖြည့်ပြီးတော့ပြရတယ်စတ္တရိမာနိဘိကဝေဗလာနိကတ္တမာနိစတ္တရိပညာဗလံဝိရိယဗလံနဝိဇဗလံသင်္ကဟဗလံနဲ့မဖို့နိဗ္ဗာန်လိုလားလူသားလူသမီးတို့တဲ့ဘေးဆိုးရံဆိုးကြောက်မက်စရာကောင်းတဲ့ဒီအန္တရာယ်၅မျိုးကိုကြော်လွှားခြင်းလို့ရှိရင်ကိုယ့်ရဲ့နှလုံးသားထဲမှာစွမ်းအား၄မျိုးဖြည့်ထားကြလို့ပြောတယ်တဲ့အဲ့ဒီစွမ်းအား၄မျိုးဆိုတာဘာလဲဆိုတော့နံပါတ်၁ပညာစွမ်းအားတဲ့ပညာစွမ်းအားဆိုတာဘာလဲဆိုတော့အကျဉ်းချုပ်လို့ရှိရင်ကုသိုလ်ကိုကုသိုလ်မှန်သိတယ်အကုသိုလ်ကိုအကုသိုလ်မှန်သိတယ်ဆိုရင်ဒါပညာစွမ်းအားတက်သွားတယ်ဘွဲ့ဒီဂရီတွေရရမယ်လို့ကုသိုလ်ကုသိုလ်မှမသိအကုသိုလ်အကုသိုလ်မှမသိဘူးဆိုရင်ဒါပညာစွမ်းအားရှင်မဖြစ်သေးဘူးတဲ့သူကသူဘွဲ့ဒီဂရီတွေရချင်တော့ရမယ်တဲ့ဒါကသူတော်ကောင်းအရိယာတွေရဲ့လမ်းစဉ်ဒီလုပ်ငန်းတွေရတော့သူယုံမာတွေရဲ့လမ်းစဉ်လို့ခွဲခြားသိလို့ရှိရင်ဘွဲ့ဒီဂရီမရှိလည်းပဲဒါပညာစွမ်းအားရှင်ဖြစ်တာဒါကြောင့်မို့နံပါတ်၁ကဘာလဲဆိုတော့ပညာစွမ်းအားတဲ့ကုသိုလ်ကိုကုသိုလ်မှမသိအကုသိုလ်ကိုအကုသိုလ်မှတိစွမ်းနိုင်တဲ့ပညာစွမ်းအားရှိမယ်တဲ့ဒါဆိုရင်လည်းပဲတင်တို့ဘေးဆိုးရံဆိုးကြီးတွေကိုဒီစွမ်းအားရှိလို့ရှိရင်ကြော်လွှားသွားနိုင်ပါတယ်ဒါကနံပါတ်၁စွမ်းအားပေါ့နံပါတ်၂စွမ်းအားကဘာလို့ဆိုတော့ဝိရိယဗလလည်းကြိုးစားအားထုတ်မှုစွမ်းအားလည်းကြိုးစားအားထုတ်တယ်ဆိုတော့ဘာလို့ဆိုတော့မိမိပြုလုပ်တဲ့လုပ်ငန်းတစ်ခုမှာအကုသိုလ်တွေဖြစ်မဲ့စိတ်တွေဆိုရင်ဒီအကုသိုလ်တရားတွေကိုပယ်ရှားဖို့ကြိုးစားအားထုတ်တာဝိရိယစွမ်းအားအကုသိုလ်တရားတွေကိုပယ်ရှားပြီးတဲ့အခါမှာကုသိုလ်စိတ်စဉ်တွေဖြစ်ပြီးဆိုရင်ကုသိုလ်လေးနည်းနည်းလေးမဖြစ်ဘဲနဲ့အများကြီးဖြစ်အောင်ကြိုးစားအားထုတ်တာဒါကြောင့်မို့ချုပ်လိုက်လို့ရှိရင်ဝိရိယစွမ်းအားဆိုတာဘာလဲဆိုရင်အကုသိုလ်တရားတွေကိုပယ်ရှားပြီးတော့ကုသိုလ်တရားတွေများအောင်ကြိုးစားအားထုတ်ပြီးဆိုရင်ဒါဝိရိယစွမ်းအားအဲ့တော့ပညာစွမ်းအားကုသိုလ်ကုသိုလ်မှန်အကုသိုလ်အကုသိုလ်မှန်သိတယ်။ဝိရိယစွမ်းအားကအဲ့ဒီလိုသိတဲ့အခါမှာအကုသိုလ်တွေမဖြစ်ဖို့မိမိရဲ့နှလုံးသားထဲမှာကုသိုလ်တွေတရားတွေကိန်းအောင်မှုကြိုးစားပြီးဆိုရင်ဒါဝိရိယစွမ်းအားနဲ့ပြည့်စုံပြီတဲ့။နောက်ပြီးတော့တတိယစွမ်းအားဘာတော့ဆိုတော့အနဝိဇ္ဇဗလတဲ့အပြစ်ကင်းခြင်းစွမ်းအားတဲ့ကိုယ့်ရဲ့ကာယကံကိုယ်ခန္ဓာကိုယ်နဲ့လုပ်နေတဲ့အမှုတွေကသူတစ်ပါးကိုမထိခိုက်ဘူး။ကိုယ်ကိုယ်ကိုလည်းအကုသိုလ်မဖြစ်ဘူးဆိုရင်ဒါအပြစ်ကင်းတာလို့ခေါ်တယ်။ကိုယ်ပါဇက်ကထုတ်ပြောလိုက်တဲ့ဟာကကိုယ်ပြောလိုက်တဲ့အတွက်ကိုယ့်ရဲ့ဝစီကံအတွက်သူတစ်ပါးတွေစိတ်ဆင်းရဲသွားမလား။သူတစ်ပါးထိခိုက်မှဆိုရင်မပြောဘဲနဲ့သူတစ်ပါးအကျိုးရှိမှကိုပြောလို့ရှိရင်ဒါနှုတ်ကအပြစ်ကင်းတာလို့ခေါ်ပါတယ်။စိတ်ကလည်းပဲဒီလိုပေါ့သူတစ်ပါးဘုံမှာမကောင်းတာတွေကြံတာတွေမဖြစ်အောင်သူတစ်ပါးဘလို့တိုးတက်မလဲ။ကိုယ့်ရဲ့မိသားစုချင်းဆိုရင်လည်းပဲကိုယ့်ရဲ့အကိုကိုယ့်ရဲ့မောင်ကိုယ့်ရဲ့ညီမလေးတွေအာသူစိတ်တက်ကငါတိုးတက်အောင်ကုသိုလ်တရားတွေဖြစ်အောင်သူတို့ကောင်းဖြစ်အောင်ငါဘယ်လိုလုပ်ပြရမလဲလို့ကြံစီလို့ရှိရင်အဲ့ဒါဟာမနောကံအပြင်အပြစ်ကင်းသွားတယ်။အဲ့ဒီအပြစ်ကင်းလို့ရှိရင်လည်းပဲကာယကံဝစီကံမနောကံကိုနှုတ်စိတ်ကနေပြီးတော့သူတို့ဘာအကျိုးရှိတာကိုပဲလုပ်ပြခြင်းပြီးတော့မကောင်းတာတွေသူတို့ဘာပေါ်မကောင်းကြံတာတွေမရှိတော့ဘူးဆိုရင်ဒါလည်းပဲအပြစ်ကင်းခြင်းစွမ်းအားလို့ခေါ်ပါတယ်။အဲ့တော့နံပါတ်၁ကပညာစွမ်းအားကုသိုလ်အကုသိုလ်ကိုဖွဲ့ခြားနားလည်တတ်တဲ့စွမ်းအားနံပါတ်၂ကဝိရိယစွမ်းအားကုသိုလ်ကုသိုလ်မှန်အကုသိုလ်အကုသိုလ်မှန်သိတဲ့အခါမှာအကုသိုလ်တွေပယ်ရှားဖို့ကုသိုလ်တရားတွေများများဖြစ်ဖို့အတွက်ကြိုးစားအားထုတ်တဲ့စွမ်းအားအနာဝိသဗလာဆိုတဲ့ကိုယ့်ရဲ့ကာယကံဝစီကံမနောကံကိုနှုတ်စိတ်နဲ့ပြောသမျှကြံသမျှလုပ်သမျှတွေဟာသူတစ်ပါးမထိခိုက်ရေးကိုယ့်အတွက်လည်းပဲကုသိုလ်ဖြစ်ရေးသူတစ်ပါးမိမိတစ်ပါးမိမိနဲ့သူတပါနှစ်ဦးသားကိုမထိမခိုက်ပြောဆိုပြုမူပြီးဆိုရင်ဒါနဝိဇ္ဇအပြစ်ကင်းခြင်းစွမ်းအားလို့ဒီလိုခေါ်ရတယ်အဲ့တော့၃ခုရှိသွားပြီပေါ့နောက်ဆုံးနံပါတ်၄ခုမြောက်ကစွမ်းအားကဘာလဲဆိုတော့တင်္ဃာဗလာတဲ့တင်္ဃာဗလာဆိုတာချီးမြှောက်ထောက်ပံ့ခြင်းဆိုတဲ့အများကျိုးကိုရွက်တယ်ပိုးတယ်စွမ်းအားအဲ့တော့ပရာဟိတစိတ်သူတစ်ပါးရဲ့အကျိုးကိုလိုလားပြီးတော့သူတစ်ပါးကိုချင်းမြောက်လိုတဲ့စိတ်အများရဲ့အကျိုးရှိဖို့အတွက်ဆိုရင်ကြိုးစားပြီးတော့တည်ဖို့စွမ်းဆောင်နိုင်တဲ့စိတ်အဲ့ဒါကိုသင်္ကာဗလဒါကြောင့်မို့အများကျိုးကိုရွတ်တယ်ပိုးခြင်းဆိုတဲ့စွမ်းအားလို့ဒီလိုပဲချုပ်ခေါ်ကြပါတယ်ဒါကြောင့်မို့နံပါတ်၁ပညာစွမ်းအားနံပါတ်၂ဝိရိယကြိုးစားခြင်းစွမ်းအား နံပါတ်၃ကာယကံဝစီကံမနောကံမှာအပြစ်ကင်းတဲ့စွမ်းအားနံပါတ်၄ပညာနံပါတ်၄ဘာလဲဆိုတော့သင်္ကဟပလသူတစ်ပါးပေါ်မှာကူညီခြင်းနဲ့ပရဟိတဒါမှမဟုတ်အများအကျိုးကိုရွတ်တယ်ပိုးတယ်စွမ်းအားတဲ့မြတ်စွာဘုရားကဣမေကိုဘိကဝေသတ္တိပလိတမနာကတော်ရိယတာဝကောပင်စာဗျာနိတမတိကံတော်ဟောတိဘိကဝေမဂ္ဂုနိဗ္ဗာန်လိုလားမြို့သားမြို့သမီးတို့စတ္တီ၄မျိုး၄စားကိုလေဟိဤစွာတို့နှင့်တမနာကတော်ပြည့်စုံသောအရိယတာဝကောအရိယဖြစ်တော်မူသောဘုရားရှင်တာဝကတိပင်စာ၅မျိုး၅စားကုန်သောဗျာနိကြောက်လန့်စရာကောင်းတဲ့ကြောက်ဖွယ်ရာကောင်းတဲ့ဘေးစိုးရန်စိုးကြီးတွေကိုတမတိကံတော်ဟောတိကောင်းစွာမသွေးကြွလွန်နိုင်ပါ၏ဤတိတို့ဘဂဝါသုံးလောကထိုသာရှင်တော်မြတ်ဗျာသည်အဝေါ်စာကရုဏာရှိသောပညာဖြင့်ဟောကြားတော်မူခဲ့ပါပြီတရီအဲ့တော့မြတ်စွာဘုရားကစွမ်းအား၄မျိုးကိုယ့်ရဲ့နှလုံးသားထဲမှာအားဖြည့်ထားတဲ့မျိုးသားမျိုးသမီးဟာသူမတောင်းလည်းပဲတဲ့ဘေးစိုးရန်စိုး၅မျိုးကိုအလိုလိုကြုံလွန်မိသားဖြစ်သွားပါလေဆူတောင်းနေပြီမဲ့လို့ကိုယ့်ရဲ့နှလုံးသားထဲမှာစွမ်းအားလေးပါမရှိဘူးဆိုရင်လည်းပဲဒီပုဂ္ဂိုလ်ဒေဇိုးရံဇိုးတွေနဲ့ဘလောက်ပဲမတွေ့ပြရစေလို့ဆူတောင်းနေပြီတွေ့မှာပဲဒါကြောင့်မြတ်စွာဘုရားကအဲ့ဒီစွမ်းအားလေးမျိုးကိုအကျဉ်းချုပ်ခေါ်ပြတယ်ပေါ့ပြီးတော့ဘုန်းကြီးရဲ့အခြေပြန်ပြီးတော့ချက်ပေးတယ်အဲ့တော့နံပါတ်၁ပညာစွမ်းအားဆိုတာကုသိုလ်ကုသိုလ်မှန်သိအကုသိုလ်အကုသိုလ်မှန်သိတဲ့စွမ်းအားဝိရိယစွမ်းအားဆိုတာအဲ့ဒီလိုသိသွားပြီဆိုရင်အကုသိုလ်တွေမိမိရဲ့နှလုံးသားထဲမှာမရှိဘူးရှိလာရင်လည်းပဲပယ်ဖို့ကုသိုလ်တရားတွေကိုယ့်ရဲ့နှလုံးသားထဲမှာတိုးပွားလာဖို့ဒါမျိုးကြိုးစားတဲ့စွမ်းအားအနာဝိဇ္ဇပလဆိုတာကိုယ့်ရဲ့ခန္ဓာကိုယ်နဲ့ပြုမူတဲ့အမှုနှုတ်နဲ့ပြောတာတွေစိတ်နဲ့ကျင်တာတွေကသူတစ်ပါးပေါ်မှာမထိခိုက်ပဲနဲ့သူတစ်ပါးအကျိုးရှိစေသူတဲ့သဘောနဲ့ပြောပြီးဆိုရင်ဒါအပြည့်ကင်းခြင်းစွမ်းအားတင်္ဃာပလဆိုတာကိုယ့်ရဲ့ဆွေမျိုးတွေတူတွေတူမတွေမောင်နှမချင်းချင်းတွေသူတို့ပေါ်မှာစွမ်းအားရှိသမျှချီးမြှောက်တဲ့တန်ဃာတော်ရှင်မြတ်တွေပေါ်မှာလည်းပဲစွမ်းအားရှိသမျှအများအကျိုးကိုရွတ်တယ်ပိုးတယ်စွမ်းအားတဲ့ဒီလေးမျိုးနဲ့ပြည့်စုံလို့ရှိရင်ဘေးစိုးရံစိုး၅မျိုးကိုစုမတောင်းလည်းပဲတင်တို့ပြည့်နိုင်တယ်တဲ့အဲ့တော့ဘေးစိုးရံစိုး၅မျိုးကဘာတွေလဲဆိုတော့မြတ်စွာဘုရားကအင်မတန်ကြောက်စရာကောင်းတဲ့ရံစိုး၅မျိုးဆိုတာတဲ့နံပါတ်၁အာဇီဝိကဘယအာဇီဝိကဘယတွေကဘာတော့ဆိုတော့ဒီအတ္တမွေးဝမ်းကြောင်းမှုဘေးပေါ့အတ္တမွေးဝမ်းကြောင်းမှုဘေးဆိုတာဒါမှတ်ပြောတယ်လို့လည်းပြောလို့ရတယ်စောင့်နေခြင်းမှရေးမှစိတ်ကတချင်ချင်းနဲ့ပူဆွေးနေရတဲ့ဘေးကိုဒါအာဇီဝိကဘယလို့ခေါ်တာပေါ့အဲ့တော့အာဇီဝိကဘယဆိုတာဘာတော့ဆိုတော့နေ့လေသာစားပြီးတဲ့အခါမှာညအစာအတွက်ပူရညစာစားပြီးတဲ့အခါမှာမနက်အတွက်ပူရနဲ့ဒီလိုစောင့်နေရေးအတွက်လုံးလေလိုက်ပြီးတော့ပူပင်တော့ကရောက်နေရတဲ့ဘေးကိုအာဇီဝိကဘယအင်မတန်ကြောက်စရာကောင်းပါတယ်ကိုယ်မှာထိုင်တော့ပြည်စုံနေလို့ဘာမှမသိပြီမဲ့တိတ်ပြီးတော့ဆင်းရဲတဲ့ပုံကိုယ်ကြီးကြတော့မနက်စာစားပြီးတော့ညနေစာအတွက်ကြိုတင်ပြီးတော့ပူဆွေးနေရတယ်ဒါကိုယ်တိုင်ဒီဘဝကိုရောက်မှတိတ်ပြီးတော့သိတာရတယ်ပေါ့ဒါကြောင့်မို့ဒီဘေးကလည်းပဲတိတ်ကြောက်စရာကောင်းတယ်တချို့ဆိုလို့ရှိရင်လည်းပဲနေရတာလည်းဒီလိုပဲကျဲမကြီးနဲ့မညီမညာပဲနဲ့မိုးလုံးလေးလုံးတော့မရှိဘူးတဲ့နောက်ပြီးတော့တချို့ဝတ်ဖို့ဆိုရင်လည်းပဲဒီလိုပဲတစုံဆိုလို့တစုံလဲเสียတောင်မှမရှိတဲ့ပုံကိုယ်တွေလည်းပဲရှိတယ်သူတို့ကဒီဘေးတွေထိုက်နေကြတာလို့ခေါ်တယ်ပေါ့နောက်ပြီးတော့ကျဲမာရည်အတွက်ဆိုလို့ရှိရင်လည်းပဲကျဲမာရည်မကောင်းဘူးဆိုရင်နည်းနည်းပါးပါးလေးမှသေမကုနိုင်မဲနဲ့နောက်ဆုံးသေမင်းကိုညှော်နေရတဲ့ဘဝဒါရီကစောင့်နေကျဲမာရည်အတွက်အမြဲတမ်းကြောက်ကြပြီးတော့ပူဆွေးရတဲ့ဘေးတဲ့ဒီဘေးကိုကြော်လွှားခြင်းလို့ရှိရင်တင်းတို့ဆူတောင်းမနေနဲ့တဲ့စောစောကမြတ်စွာဘုရားကငါဖေရဟောကြားတဲ့စွမ်းအား၄ပါးနဲ့သာပြည့်စုံအောင်လုပ်ပါတဲ့အများအကျိုးကိုသိဖို့တဲ့နှစ်ဦးတွေ့လို့ရှိရင်ကိုကျိုးတဲ့သူတစ်ပါးအကျိုးကိုစေတနာထားပြီးဆောင်ရွက်တယ်။ကာယကံဝစီကံမနောကံလည်းပဲသူတစ်ပါးကိုမထိခိုက်အောင်အပြစ်ကင်းအောင်နေတယ်။ပညာစွမ်းအားကုကုတည်းလည်းပဲကိုမိသားစုကိုလည်းပဲချင်းရဲလို့ငတ်သေးခြင်းသေပေးပြီးအကုသို့တော့မလုပ်ဘူးဆိုတဲ့ဒီပညာစွမ်းအားတွေဝိရိယစွမ်းအားတွေရှိပြီတဲ့။အဲ့ဒီလိုရှိလာလို့ရှိရင်သူတော်ကောင်းနှကောင်းဆောင်မှသူကိုကိုစောင်းရှောက်မဲ့ပုဂ္ဂိုလ်အလိုလိုရှိပြီးတော့စာဝတ်နေကျမ်းမာရေးမှာပူဆွေးဒုက္ခရောက်ရတဲ့ဘေးကတင်းတို့အလိုလိုကြော်လွန်နိုင်တယ်ဆိုပြီးမြတ်စွာဘုရားကအာမခံပြီးတော့ဟောခဲ့တယ်ပေါ့ဒီနေရာမှာလည်းပဲဘုန်းကြီးတို့ယဟန်ဖြစ်လာရင်လည်းပဲဒီလိုပဲယ ြံပြစ်လာတဲ့အခါမှာဟာငါတို့မှာဘုံမကြည့်ဘူးစောင်းနေရတဲ့ပူပင်ရတယ်ဆိုပြီးမြတ်စွာဘုရားကပရိယတ်တိပတိပတိတင်းတို့စာပြကျမ်းကတင်ရမယ်ပို့ချဒါမှမဟုတ်လည်းပဲကို့မှာပညာနဲ့တဲ့ကျမ်းမာရေးမကောင်းဘူးဆိုရင်လည်းပဲတရားအလုပ်လေးနဲ့နေကြလို့မြတ်စွာဘုရားကဒီအလုပ်နှလုပ်ကိုပေးခဲ့တယ်ဒီအလုပ်နှလုပ်ကိုလုပ်လို့ရှိရင်စွမ်းအားလေးပါတက်လာမှာပေါ့ဒါပေမဲ့လို့ဒီစွမ်းအားလေးပါတော့မဖြစ်ပဲနဲ့ကို့ကိုယ်ကိုစောင်းနေရည်ပါတယ်ကြောက်ပြီးတော့တန်ဃာတွေနဲ့မအဆိုင်တဲ့စီးပွားရေးတွေလို့ဖိုးလို့ဒီလို့လူမှုရေးတွေဝင်လို့နဲ့အဲ့ဒီတန်ဃာတွေကဘာဖြစ်တယ်ဆိုတော့မြတ်စွာဘုရားရဲ့တရားကိုမယုံကြည်ရရောက်တော့မြတ်စွာဘုရားကတင်းတို့ကိုကိုကိုသာတဲ့ပရိယတ်တိပရိပတ်တိအလုပ်ငါဘုရားခိုင်းတဲ့အလုပ်ကိုလှုပ်စွားရည်ဖြစ်လိုက်တင်းတို့စာဝတ်နေရေးအတွက်ဘာမှမပူရပါဘူးတဲ့လူတွေကသူ့အနေနဲ့သူကြီးညိုပြီးတော့သာသနာအတွက်ဖြစ်သွားမှာတဲ့ခုတော့ကိုကိုကိုစောင်းနေကြောင်းကြပြီးတော့လူမှုရေးတွေလျှောက်လို့စီးပွားရေးတွေလှုပ်ဆိုလို့ရှိရင်အဲ့ဒါဟာအာဇီဝိကပေးရဘယ်တော့မှကြော်လွားနိုင်မှာမဟုတ်ဘူးတဲ့အမြဲတမ်းရလိုက်ကုန်လိုက်ရလိုက်ကုန်လိုက်ဆိုးတက်တက်နဲ့နေရမှာပဲဒါကြောင့်မို့လူတွေလည်းပဲဒီလိုပဲပေါ့ကို့မှာစွာအားလေးပါနဲ့တက်နိုင်တယ်တော့သူတစ်ပါးကိုကူညီတာကို့ရဲ့အပြောအဆိုကြောင့်သူတစ်ပါးကိုမထိခိုက်ဖြစ်ခြင်းနဲ့စွာအားတွေကုသိုလ်တွေကြိုးစားအထုတ်တဲ့ဝိရိယစွမ်းအားသိတဲ့ပညာစွမ်းအားဓာရီတာကြိုးစားလုပ်လို့ရှိရင်သူတို့ဘာတွေကလည်းပဲသူတော်ကောင်းတွေကလည်းပဲကုပုံမှာစောင့်ရှောက်ပြီးတော့စာဝတ်နေရေးလိုလိုပြည့်စုံပြီးတော့စာဝတ်နေရေးမှာကြောင်းကြဆက်ရတဲ့ပူဆွေးရတဲ့ဒီဘေးဆိုးကြီးကိုလည်းပဲသင်တို့ကြော်လွားသွားနိုင်ပါပါလို့မြတ်စွာဘုရားကအာမခံခဲ့တယ်။အဲ့တော့နံပါတ်၁ဘေးကအတ္တမွေးဝမ်းကြောင်းဘေးလို့လည်းခေါ်ရင်ရတယ်။စာဝတ်နေရေးကျမ်းမာရေးမှာကြောင်းကြဆိုင်ပြီးတော့ပူဆွေးရတဲ့ဘေးဒီဘေးတွေကိုလည်းပဲစွမ်းအားလေးပါးသာဖြစ်စုံစုမတောင်းလည်းပဲကြော်လွားနိုင်တယ်ဆိုပြီးဘုရားရှင်ကဟောကြားတော်မူခဲ့တယ်ပေါ့။နောက်ဒုတိယဘေးကဘာတော့ဆိုတော့အတ္တိလောကဘေးရ။အတ္တိလောကဘေးရဆိုတာဘာလဲဆိုတော့ဒီအချက်တကွဲကျိုးနေဖြစ်ပြီးတော့ပညာရှင်သူတော်ကောင်းတွေကြည့်ရခံရတဲ့ဘေးကိုအတ္တိလောကဘေးရလို့ခေါ်တယ်။ပညာရှင်သူတော်ကောင်းတွေကကြည့်ရပြီးတော့ပဝန်းကျင်မှာလည်းပဲအချက်တကွဲကျိုးနေဖြစ်ရပြီးဆိုရင်လည်းပဲဒါစွန်အားလေးပါရော့နေတယ်လို့တဲ့။ပညာစွမ်းအားသူဟာလှုပ်တင်လှုပ်ထိုက်တဲ့လှုပ်လားမလှုပ်တင်မလှုပ်ထိုက်တဲ့လှုပ်လားဆိုတော့ဖွဲ့ချမသိဘူးလေမသိတော့ဘာဖြစ်တော့ဆိုတော့ဝိရိယစွမ်းအားလည်းမရှိဘူးမလှုပ်တင်ပေမဲ့လို့လှုပ်ချလိုက်တာပဲမကျူးလွန်ပြီးမကျူးလွန်တဲ့ပေမဲ့လို့ကျူးလွန်ပြီးလိုက်တာအဲ့တော့ပညာစွမ်းအားဝိရိယစွမ်းအားတွေနည်းသွားတယ်သူ့ရဲ့လှုပ်ဆောင်မှုကအပြစ်ကင်းမလားသူတစ်ပါးထိခိုက်မလားကိုယ်ထိခိုက်မလားမိဘရဲ့ဂုဏ်သိက္ခာထိခိုက်မလားဒီလိုမသိတော့လည်းပဲနဝိဇ္ဇဗလာအပြစ်ချင်းချင်းစွမ်းအားတွေနည်းသွားတယ်နောက်ပြီးတော့တင်နာဗလာသူတစ်ပါးကိုကူညီခြင်းနဲ့စိတ်မရှိဘဲနဲ့ကိုချိုးအတွက်ကြည့်လို့ရှိရင်ဒီပုဂ္ဂိုလ်တွေဟာအတ္တိလောကဘုရားတဲ့တခါတည်းရင်ပဝန်းကျင်မှာအမြင်မတော်ဘဲနဲ့အချက်တကွဲကျိုးနေဖြစ်ပြီးတော့ပညာရှင်သူတော်ကောင်းတွေကြည့်ရခံရတဲ့ဘေးလည်းပဲတွေ့ကြုံတတ်တယ်တဲ့အဲ့တော့စွမ်းအားလေးမျိုးနဲ့ကုသိုလ်ကုသိုလ်မှန်သည့်ကောင်းတာကောင်းတာမှန်သည့်မကောင်းတာမကောင်းမှန်တာမှန်သည့်ပြီးတော့ရှောင်ကျင်ပြီးတော့တဖက်သားကိုကူညီခြင်းတတ်တဲ့စွမ်းအားကိုယ့်ရဲ့ကာယကံဝစီကံမနောကံတွေပြစ်ကင်းအောင်လုပ်တဲ့စွမ်းအားတွေပြည့်စုံပြီဆိုရင်လည်းပဲမိမိတို့ဒီဘဝမှာစုမတောင်းလည်းပဲအချက်တကွဲကျိုးနေတယ်ဘယ်တော့မှမဖြစ်တော့ဘူးအချက်တကွဲကျိုးနေမှဖြစ်ယုံနေမှာပဲနဲ့သူတော်ကောင်းပညာရှင်တွေရလည်းပဲဘယ်တော့မှမကဲ့ရတော့ချီးကျူးတာပဲရှိမယ်တဲ့အဲ့တော့ပညာရှင်သူတော်ကောင်းတွေကဲ့ရတာကအဓိကကြတာဘာမှသူတစ်ပါးအပြစ်ကိုစီလိုပေါ့ရှာလိုက်ပြီးတော့ပြောနေတဲ့ပုံကိုယ်တွေအပြစ်ပြောတာတော့ထက်တွက်ကြမလို့ဘူးတချို့ပုံကိုယ်တွေကအပြစ်ပြောမှကျေနပ်တဲ့ပုံကိုယ်တွေရှိသေးတယ်ဒါသူတို့ပြောတာကိုအဓိကမထားဘဲနဲ့တကယ့်သူတော်ကောင်းပညာရှင်တွေအပြစ်မပြောခံရဖို့အချက်တကွဲကျိုးနဲ့မိမိကိုအကြောင်းပြုပြီးမိဘတွေဆရာသမားတွေဂုဏ်သိက္ခာမထိခိုက်ဖို့ဆိုရင်ကိုယ့်ကိုယ်ကိုကုသိုလ်ကုသိုလ်မှန်သိကုသိုလ်တွေကိုစူးစမ်းပြီးတော့ရှောင်ကျင်တဲ့ရှောင်ကျင်တိုက်တာတွေကိုရှောင်ကျင်ပြီးဆိုရင်အဲ့ဒါဟာစွမ်းအားလေးပါးနဲ့ပြည့်စုံတဲ့အခါမှာအချက်တကွဲကျိုးနဲ့ဖြစ်ရခြင်းဒီဒါမှမဟုတ်လည်းပဲပညာရှင်သူတော်ကောင်းတွေကြည့်ရခံရခြင်းဘေးဆိုတဲ့ဒီဒုတိယဘေးကိုလည်းပဲသူ့မတောင်းလည်းပဲအလိုလိုကြော်လွားသွားနိုင်ပါတယ်ဆိုပြီးဘုရားရှင်ကဒီဒုတိယဘေးကိုလည်းပဲအာမခံခဲ့တယ်ပေါ့နောက်တတိယဘေးရဲ့ဘာတော့ဆိုတော့ပရိသရိစ္ဆဘယပရိသရိစ္ဆဘယဆိုတာပရိသတ်မှာကြောက်ရွံ့နေဘေးသူတော်ကောင်းပရိသတ်တွေဆိုရင်ကြောက်ရွံ့နေပေါ့အထူးသဖြင့်ဒီလိုတန်ခါပရိသတ်တန်ခါတော်ဒီကောင်းကောင်းမွန်မွန်နေကြတယ်ဆိုရင်ဒီတန်ခါပရိသတ်ထဲသွားမှရှက်တယ်လို့လို့ကြောက်တယ်လို့လို့သူတော်ကောင်းဖြစ်တဲ့ပုံကိုယ်ကြီးစီသွားမှရှက်တယ်လို့လို့အဝေးရနေပြီးတော့နေတယ်လို့လို့ဒါမျိုးပေးတွေဖြစ်ပြီဆိုလို့ရှိရင်လည်းပဲဒါကိုယ့်ကိုယ်ကိုစွန့်အားတွေနေသေးလို့တဲ့ကုသိုလ်လူချင်းစိတ်နေသေးလို့ဒါမျိုးပဲပြောရမှာပေါ့တင်ကားဗလာဒီလိုသူတော်ကောင်းတွေချင်းကမှသူတော်ကောင်းတွေပြောတဲ့စကားလေးတွေတလုံးတစ်ပါးတာကြားပြီးတော့ကိုယ်စိတ်ထဲမှာဒါကောင်းတယ်ဒါမကောင်းဘူးသိပြီစွန့်အားတွေပြည့်လာအဲဒါကြောင့်မို့ဒီသူတော်ကောင်းပညာရှင်တွေဒီပ ตัวมาจ้าวยนต์เนี่ยไปผิดไปဆိုရင်လည်းပဲဒါကိုမှစွမ်းအားနေသေးလို့လေဒီလိုပေါ့တချို့မကောင်းတဲ့နေရာတွေမှာပြိတ္တတရားစီနေတဲ့ပွဲတွေလမ်းတွေတွားတာမကြောက်တာကိုပြောတာမဟုတ်ပါဘူးဒီလိုဖြေရတော့တန်ဃာတော့ရှင်မြတ်တွေတကယ်ကိုသူတော်ကောင်းဖြစ်တဲ့လူကြီးမိပါတွေသူတို့စီတွားမှာကြတော့ကြောက်တယ်မဟုတ်တဲ့နေရာတွားမှာကြတော့ရဲတဲ့နေဆိုရင်ဒါမိမိမှာစွမ်းအားလေးပါနေသေးတယ်လို့ဒီလိုကောက်ချက်ချလို့ရတယ်တချို့မျိုးသားမျိုးသမီးလေးတွေကြအသက်ငယ်ပေမဲ့လို့ရဲရဲတဲ့နေပုံမှန်ပဲတန်ဃာတော့ရှင်မြတ်တွေနဲ့ဆက်ဆံတဲ့ကကိုသိကျင်တာမေးတယ်သူစရာရှိလူတယ်တီတီတက်တန်လေးနဲ့ပုံမှန်ရဲတဲ့မီဆိုရင်လည်းပဲသူဟာစွန်အားဒီပါထိုက်တဲ့လောက်စွန်းစာရှိလာပြီလို့ဒီလိုပြောလို့ရတယ်။ဒါကြောင့်မို့အသက်ကြီးပြီမဲ့လို့သူတော်ကောင်းပရိသတ်ထဲသွားမှကြောက်တယ်လို့လူညွန့်တယ်လို့လူသူတော်ကောင်းပရိသတ်ကိုကြောက်ရွံ့နေပြီဆိုရင်လည်းပဲကို့မှာစွန်းအားတွေနေသေးတယ်လို့ဒီလိုပဲကောက်ချက်ချပြီးတော့စွန်းအားကိုဆက်ပြီးတော့ဖြေရပါမယ်။ဒါကြောင့်မို့နံပါတ်3ပြည့်ရပါလေဆိုတော့ပရိသတ်ရိစ္ဆာပဲရသူတော်ကောင်းပရိသတ်သွားရမှာတိတ်ပြီးတော့ကြောက်ရွံ့နေပြီတဲ့တချို့ပစ္စည်းတော့ရှိပါရဲ့ဒါပေမဲ့မဟုတ်တာတွေလျှောက်လုပ်တဲ့အခါမှာရက်ထဲရွာတဲ့တော့ထောင်းထောင်းထောင်းထောင်းနဲ့တကယ်သူတော်ကောင်းပရိသတ်တွေသွားပါဆိုခေါင်းလေးငုံနေတဲ့ပုံကိုယ်တွေဒါစွမ်းအားတွေနည်းနေတယ်မကောင်းတဲ့အထံမှာစွမ်းအားတွေများနေတယ်ဆိုတဲ့အဓိပ္ပာယ်ရောက်တယ်အဲ့ဒီလိုတည်းမပေါင်းပုံကိုယ်ကိုစွမ်းအားလေးပါဖြစ်လိုက်သူတော်ကောင်းပရိသတ်တွေနဲ့ရင်းရင်းနှီးနှီးဖြစ်ပြီးတော့ကိုတော်လည်းကိုတိုင်လည်းပဲသူတော်ကောင်းစကားကြားပြီးတော့သူတော်ကောင်းဖြစ်သွားနိုင်တယ်စွမ်းအားရှင်ဖြစ်သွားနိုင်တယ်ဆိုပြီးတော့မြတ်စွာဘုရားကအဲ့စွမ်းအားလေးပါးနဲ့ပြည့်စုံတဲ့မျိုးသားမျိုးသမီးရဲ့တတိယဖြစ်တဲ့ပရိသတ်ရေသာဘုရားပရိသတ်ကိုကြောက်ရွံ့တဲ့ဘေးသူတော်ကောင်းပရိသတ်ကိုကြောက်ရွံ့တဲ့ဘေးကိုလည်းပဲကျော်လွှားနိုင်တယ်ဆိုပြီးတော့ဒါဟောကြားတော်မူခဲ့တယ်ပေါ့အဲ့တော့နံပါတ်၁ကအာဇီဝိကဘုရားသာဝနေယျမှာကြောင်းကြဆိုင်ပြီးတော့သာဝနေယျကျမ်းမာရေးမှာကြောင်းကြဆိုင်ပြီးတော့ပူဆွေးနေရတဲ့ဘေးအတိလောကဘုရားဆိုတာရှက်တကွဲကျိုးနဲ့ဖြစ်ပြီးတော့ပညာရှင်သူတော်ကောင်းတွေလက်ညှိုးထိုးကဲ့ရဲ့ခံရတဲ့ဘေးနံပါတ်3ကပရိသရိစ္ဆာဘုရားသူတော်ကောင်းပရိသတ်တွေမှာကြောက်ရွံ့ကြောက်ရွံ့နဲ့မသွားဝန်းတဲ့ဘေးသူတော်ကောင်းပရိသတ်နဲ့မဆက်ဆံဘူးဆိုလို့ရှိရင်တော့ကြောင်းမြောင်ပြန်လိုက်တယ်မသူတော်ပရိသတ်နဲ့သူယုံမာတွေနဲ့ပဲဆက်ဆံတယ်အဲ့တော့သူမြင်တတ်တယ်ဆိုလို့သူတို့လောက်တာတွေလျှောက်လုံပြီးတော့အကုသိုလ်ဖြစ်ပြီးတော့ကိုယ်ပဲအပယ်ကျပြီးတော့ဒုက္ခရောက်တတ်တယ်တဲ့ဒါကြောင့်မဒီဟာကိုလည်းမြတ်စွာဘုရားကဘေးတစ်ခုအနေနဲ့ဟောကြားတော်မူခဲ့တယ်ပေါ့နောက်သတ္တုဒ္ဓဘေးရဲ့ဘာတော်ဆိုတော့မရဏဘေးရသေရမှာကြောက်တတ်ဘေးတဲ့အဲ့တော့မေးစရာရှိတယ်ပေါ့ရှင်ဘုရားသေရမှာကြောက်တတ်ဘေးဆိုလူတိုင်းသေရမှာကြောက်တယ်မို့လားလို့မေးစရာတော့ရှိတယ်ကြောက်ပြီမဲ့လူအကြောက်ကြီးနဲ့အကြောက်လေးရတော့ပွာသေးတယ်တဲ့အဲ့တော့ပရိသရိစ္ဆဘေယပြီးတော့မရဏဘေယတေယမှာကြောက်တဲ့ဘေးဆိုတာဘာပြောတာလဲတချို့ဘလို့ပုဂ္ဂိုလ်တွေကတေယမှာမကြောက်ဘူးတော့ဆိုတော့ဟောဒီစွာလေးပါရှိတဲ့မျိုးသားမျိုးသမီးတွေတေယမှာမကြောက်တော့ဘူးစွာလေးပါနဲ့ပြည်စုံတဲ့ယဟန်တော်တွေလည်းပဲတေယမှာမကြောက်တော့ဘူးအဲ့တော့ဘလို့တော့ဆိုတော့ဥပမာအဖြစ်ခွန်ကြီးပြောပြမယ်ပေါ့တကားကမတွေတချို့မျိုးသမီးလေးတယောက်မျိုးသားလေးတယောက်ထမင်းစားနေတယ်ဆိုကြပါဆိုထမင်းစားနေတဲ့အခါမှာ तू ကဘာနဲ့စားနေတော့သူတို့မြေနဲ့လှုပ်ထားတဲ့မြေခွက်ကြီးနဲ့ထမင်းစားနေတယ်။အဲ့ဒီမြေနဲ့လှုပ်ထားတဲ့မြေခွက်နဲ့ထမင်းစားနေတဲ့မျိုးသားမျိုးသမီးတယောက်ကိုမိမိတို့ကသွားပြီးတော့သူ့ကိုသွားပြီးတော့အမောင်းအဲ့ဒီမြေခွက်ကြီးကိုရိုက်ခွဲပြလိုက်။အဲ့ဒီမြေခွက်ကြီးကိုရိုက်ခွဲလိုက်လို့ရှိရင်ငါးနေဟောဒီရွှေနဲ့လှုပ်ထားတဲ့ဟောဒီရွှေခွက်ပေးမယ်လို့ပြောကြည့်လိုက်။အဲ့ဒီလိုပြောလိုက်လို့ရှိရင်မြေခွက်နဲ့ထမင်းစားနေတဲ့မျိုးသားမျိုးသမီးဟာဝမ်းမြောက်ဝမ်းသာပဲသူ့ရဲ့မြေခွက်ကိုရိုက်ခွဲပြလိုက်ပါဘာဖြစ်လို့တော့သူတို့သူဟာရွှေခွက်ကိုရမှမသိလို့တဲ့အဲ့တော့ရွှေခွက်ကိုရမယ်သိလို့ရှိရင်မြေခွက်ကိုဝမ်းမြောက်ဝမ်းသာနဲ့ရိုက်ခွဲနိုင်တယ်လို့ပဲစွာလေးပါနဲ့ပုသူများများပြုထားတဲ့မျိုးသားမျိုးသမီးတယောက်ကသင်ရမှာကိုမကြောက်တော့ဘာဖြစ်လို့တော့ဆိုတော့ငါသိလို့ရှိရင်ဟောဒီခန္ဓာကိုယ်တဲ့အဆင့်မြင့်တဲ့ဘဝကိုရောက်ရမှာငါမှပုသူတွေရှိနေပြီငါသိလို့ရှိရင်ဟောဒီလူဘဝပြန်ရောက်လို့ရှိရင်လည်းပဲရုပ်အဆင့်အပြည့်လည်းပဲဒီတဲ့ตายရမယ်ငါမှပုသူတွေရှိနေတယ်ဉာဏ်ပညာလည်းပဲဒီတဲ့ตายရတယ်အမျိုးလည်းပဲဒီတဲ့ตายရတယ်နောက်ဆုံးလက်ပြည်လည်းပဲရောက်ရှိရောက်မှာငါဒီတဲ့ဉာဏ်နဲ့ဘဝတော့ဘယ်တော့မှမရောက်တော့ဘူးငါမှကုသိုလ်စွမ်းအားကြီးရှိနေတယ်လို့တွေးပြီးတော့တေရမှာမကြောက်တော့ဘူးတဲ့အဲ့ဒါဟာတေရမှာကြောက်တဲ့ဘေးကိုကြော်လွန်သွားတာဘာဖြစ်လို့လဲဆိုတော့ကုသိုလ်စွမ်းအားကြီးရှိလို့မြေခွက်နဲ့တမင်းစားနေတဲ့မျိုးသားမျိုးသမီးတယောက်ကိုရိုက်ခွဲလိုက်ရွှေခွက်ကိုပေးမယ်ဆိုရင်အလွယ်တကူရိုက်ခွဲပြီးတော့ရွှေခွက်ကိုယူသလိုပဲဟောဒီခန္ဓာကိုယ်ကြီးသေရမှာမကြောက်ဒီခန္ဓာကိုယ်ရှိနေတယ်များကုသိုလ်လုပ်မယ်သေသွားလို့ရှိရင်နောက်ဘဝမှာငါမကောင်းတဲ့ဘဝဘယ်တော့မှမရောက်ဘူးဒီလိုတွေးပြီးတော့သေရမှာကိုရဲရဲဝံ့ဝံ့ရင်ဆိုင်ရဲတဲ့ဘေးကိုလည်းပဲကြော်လွန်သွားနိုင်တယ်တဲ့ရဲဝံ့ဝံ့ရင်ဆိုင်ရတဲ့အစွမ်းကိုလည်းပဲရကြည့်နိုင်နိုင်ပေါ့ဒါကြောင့်မို့ဒီမိမိတို့တေရမှာတချို့ပုံကိုယ်တွေဆိုတိတ်ကြောက် အတချို့မိုက်ပြီးတော့နေတဲ့ပုံစံတွေလည်းပဲငါဘယ်သူမှလူမတင်ဘူးမကြောက်ဘူးတေးမှမကြောက်ဘူးတေးတဲ့နေ့မွေးတဲ့နေ့လူဘလောက်ပဲအော်နေဒီပုံစံတွေတကယ်တေးကနေချက်တိတ်ကြောက်တာဘာဖြစ်လို့လဲဆိုတော့အကုသူတွေရပြန်ပေါ်လာတဲ့ကဇောချွေးတွေပြန်ပြီးတော့ပါဇက်ကတော့မကြောက်ဘူးလို့ဟိုတော့ကအော်ခဲ့တာတကယ်နီးလာတဲ့အချိန်ကတကယ်တုံအောင်ကြောက်တတ်တယ်ဒီပုံစံကတတိတကယ်မရှိဘူးစွမ်းအားမရှိဘူးကိုယ့်အကိုအေးအေးဆေးဆေးနေပြီနောက်ဆုံးမိမသားဖြစ်ပြီကုသိုလ်ဆောင်ရတာများများပြည်တာလို့ရှိရင်တေချင်းဖေးကိုပြုံးပြုံးလေးနဲ့ရင်ဆိုင်သွားရဲတဲ့ပဝန်းကျင်ကမိမိတို့ဘဝမှာစလာတာကအငိုနဲ့အပြုံးနဲ့စခဲ့ရအငိုနဲ့ပြုံးနဲ့စလာဆိုတော့ဘာပြောတာလို့ဆိုတော့ကိုမွေးလာတဲ့အချိန်မှာကိုရဲ့မိဘတွေရှင်မျိုးတွေပြုံးပြီးတော့ကိုကဥဝဲဥဝဲနဲ့မိုးပေးရတယ်ဘဝဆိုတာအငိုနဲ့ပြုံးနဲ့စခဲ့ရအဲ့ဒါငိုနဲ့ပြုံးနဲ့စခဲ့တဲ့ဘဝကိုငိုနဲ့ပြုံးနဲ့ပဲဆုံးသက်အောင်လုပ်ရမယ်တဲ့။ဘာပြောတာလဲဆိုတော့ကိုသေးကနေကြတော့ကိုရဲ့ဆွေမျိုးသားချင်းတွေကငိုကြမှာပေါ့။အဲ့ဒီချိန်မှာကိုကကုသိုလ်တွေရှိနေတဲ့ခါမှာငါနောက်ဘဝရောက်လို့ရှိရင်ဒီတဲ့အောက်တန်းကြတဲ့ဘဝမရောက်နိုင်ဘူးဆိုပြီးပြုံးပြုံးလေးနဲ့သေရဲအောင်ကြိုးစားပါတဲ့။ဒီလိုမှမဟုတ်ပဲနဲ့ငိုနဲ့ပြုံးနဲ့စခဲ့တဲ့ဘဝကိုငိုနဲ့ငိုနဲ့ဆုံးသက်လို့ရှိရင်ဘဝရှုံးနေတယ်။တေကန်ကြီးကြတော့ကိုယ်ကလည်းပဲငိုနေမယ်ဝမ်းနေနေမယ်ကိုယ့်ရဲ့မိသားစုတွေကလည်းပဲငိုနေမယ်ဆိုရင်တော့အငိုနဲ့အပြုံးနဲ့စခဲ့တဲ့ဘဝကအငိုနဲ့အဆုံးသက်တဲ့အတွက်ကို့ဘဝတိတ်မြင့်လာတယ်အဲ့တော့အငိုနဲ့အပြုံးနဲ့ပြန်ပြီးတော့အဆုံးသက်နိုင်အောင်ကြိုးစားဆိုတော့ဒါကိုပြောတာမရဏပြေတေရမကြောက်တဲ့ပေးကိုကြိုးလွန်နိုင်အောင်ကြိုးစားဆိုတော့စွမ်းအားလေးပါးကိုဖြည့်ပါတဲ့သူတစ်ပါးကိုလည်းပဲပူညီပါကိုယ့်ရဲ့ကာယကံဝစီကံကသူတစ်ပါးကိုမထိခိုက်အောင်နေပါပြစ်ကင်းအောင်နေပါကုသိုလ်အကုသိုလ်မှသိအောင်လုပ်ပြီးတော့အကုသိုလ်မှသိရင်ရှောင်ကျင်ပြီးတော့ကုသိုလ်တရားလေးတွေကိုနောက်ဆုံးဖရာရည်တော်ကတ္တာစတောက်ရည်လေးခတ်ပြီးတော့အနည်းနားမှလူကြီးမိဘရှိလို့ရှိရင်လူကြီးမိဘကိုအရင်ခတ်တိုင်ပြီးမှကိုတောက်တာစပြီးတော့ဒီကုသိုလ်လေးတွေကိုကြိုးစားပြီးတော့ရှိဖို့ပါတဲ့မိုးရွာတဲ့အခါမှာခွန်ကြီးတို့မိုးရေကတစ်သက်ချင်းတစ်သက်နည်းကကျပြန်မယ်လို့ကျပါများလိုက်ဦးပြေသွားတယ်လို့ပဲဒီလိုပဲရေလေးခတ်တိုက်လိုက်ရေလေးကုသိုလ်ပြုလိုက်တစ်ပြက်စီးလဲလိုက်ဒီလိုလှုပ်ရင်းလှုပ်ရင်းနဲ့လည်းပဲကုသိုလ်စုပုံကြီးကများပြီးတော့တေရမှကြောက်တဲ့ဘေးကလည်းပဲကျော်လွှားနိုင်ပါတယ်ဆိုပြီးမြတ်စွာဘုရားကအဲ့ဒီစတုထဘေးကိုလည်းပဲကျော်လွန်နိုင်တဲ့အကြောင်းအာမခံခဲ့တယ်ပေါ့ဒါကြောင့်မို့တေရမှကြောက်တာကိုကျော်လွှားခြင်းလို့ရှိရင်မလုပ်မလဲစွမ်းအားလေးပါပဲဖြည့်ပါလို့ဒီလိုပဲပြောလို့ရတယ်ပေါ့နောက်ဆုံးပင်စမဆောင်းကဘာလို့ဆိုတော့ဒုက္ခတိပြယဒုက္ခတိပြတာဘာလို့ဆိုတော့ခုမြင်နေကြတဲ့ငယ်ရဲ့တရိစ္ဆန်ပိတ်တာသူတကယ်တရိစ္ဆန်တွေကတော့မြင်နေရတာအဲ့တော့တရိစ္ဆန်ဖြစ်ရတဲ့ဒီဒီဘေးကလည်းပဲကောင်းကောင်းသာနေလို့ရှိရင်ဘယ်တော့မှတရိစ္ဆန်မဖြစ်ဘူးကောင်းတဲ့ဘဝရောက်မှာပဲတော့ငရဲ့ပိတ်တာဆိုတာလည်းပဲမိမိတို့တချို့လူတွေမြင်ဘူးကြားဘူးမကြတဲ့တချို့ဒီတရေတွေဆိုတာတချို့လည်းပဲပူးဝင်ပြီးတော့ပြောနေကြတယ်ဒီလိုပုံဘဝတွေလည်းပဲမရောက်နိုင်ဘူးတဲ့ဒါကြောင့်မို့ပေလို့ရှိရင်ငါငရဲနဲ့ကြမလားတရိစ္ဆာန်နဲ့ဖြစ်မလားလို့ဒီစွမ်းအားလေးပါးနဲ့ပြည်စုံတဲ့ပုဂ္ဂိုလ်တွေကပူဆွေးမနေနဲ့တဲ့ဒီစွမ်းအားလေးပါးနဲ့ပြည်စုံလို့ရှိရင်ဒီအကုသိုလ်တွေကြောင့်ရောက်ရတဲ့ဒုက္ခတိဘုံကိုလည်းပဲအေးအေးဆေးဆေးနဲ့ကြော်လွှားသွားနိုင်တယ်ဆိုပြီးမြတ်စွာဘုရားကအဲ့ဒီဘေးစုံငါမျိုးကြီးကိုကြော်လွှားနိုင်တဲ့အကြောင်းစွမ်းအားလေးပါးနဲ့ပြည်စုံတဲ့မျိုးကောင်းသားမျိုးကောင်းသမီးအသက်ကြီးသည်ဖြစ်စေငယ်သည်ဖြစ်စေအသက်ငယ်တဲ့မျိုးသမီးဖြစ်ဖြစ်အသက်ကြီးတဲ့မျိုးသမီးဖြစ်ဖြစ်အသက်ငယ်တဲ့မျိုးသားဖြစ်ဖြစ်အသက်ကြီးတဲ့မျိုးသားဖြစ်ဖြစ်ဟောဒီစွမ်းအားလေးပါးတာနည်းနည်းနည်းနည်းချင်းပြည့်စုံအောင်လုပ်တဲ့ခုပြောခဲ့တဲ့အာဇီဝိကဘယသာဝနေချင်းမကြီးအတွက်ပူဆွေးရတဲ့ဘေးဒီအတ္တိလောကဘယရှေတကွဲကျူးနေဖြစ်ပြီးတော့ပညာရှင်သူတော်ကောင်းတွေကြည့်ရခံရတဲ့ဘေးပရိသတ်ရိသဘယသူတော်ကောင်းတွေနားမှာကြည့်ရမှာကြောက်ရွံ့တဲ့ဘေးမရဏပြေတေးရမှာတွေးပြီးကြောက်ရတဲ့ဘေးဒုက္ခတိပြေတေးပြီးတဲ့ခါမှာလည်းပဲမကောင်းတဲ့ဘဝရောက်ရမယ်ဘေးဒီဘေးတွေကိုဆူမတောင်းလည်းပဲကြော်လွားသွားနိုင်ပါတယ်ဆိုပြီးမြတ်စွာဘုရားကပေါ်ကြားခဲ့တယ်ပေါ့ဣမေဟောဘိကဝေသတုဤပလီတမနာငတော်ရိယတာဝကောပင်စာဗျာနိတမတေကံတော်ဟောတိတဲ့ဘိကဝေမဖို့နိဗ္ဗာန်လိုလားမြို့သားမြို့သမီးတို့သတုဤလေးမျိုးလေးစားကုန်သောဣမေဟိပလီဤဆွမ်းအားတို့နှင့်တမနာကတော့ပြည်စုံသောရိယတာဝကောရိယပြည်တော်မူသောဖရာရှင်တပိတာဝကတိပင်စာဗျာနီကြောက်เสียကောင်းတဲ့ဘေးစိုးရန်စိုးငါမျိုးတို့ကိုတမတေကံတော်ဟောဒီကောင်းစွာမသွေကြော်လွန်နိုင်ပါ၏ဤတိတို့ဘဂဝါသုံးလောကဒုဒ္ဓရှင်တို့မြတ်ဗျာတိအဝောဇာကရုဏာရှည်သောပညာဖြင့်ဟောကြားတော်မူခဲ့ပါ၏တည်းအဲ့တော့မြတ်စွာဘုရားကကိုကိုကိုစွမ်းအားရှင်ဖြစ်အောင်ပညာစွမ်းအားဆိုတာဘုန်းကြီးစောစောကပြောခဲ့တယ်ပေါ့ ပွဲတည်ပြီတချို့ဆိုရင်ဆရာတော်တန်ဃာတော်ရှင်မြတ်တွေလည်းပဲဘာပွဲတွေညာပွဲတွေဓမ္မစရိယပွဲတွေရတယ်လူတို့ဆိုလို့ရှိရင်လည်းပဲ BA ပွဲတွေ BS ပွဲတွေနောက်ဆုံးမှာပါရမီပွဲတွေရတယ်ဒီပွဲတည်ပြီရရင်ပညာဆွမ်းအားရှင်မဖြစ်သေးဘူးတဲ့အထောက်ပံ့မဖြစ်တယ်ပညာဆွမ်းအားရှင်ဖြစ်ချင်လို့ရှိရင်ဘာလုပ်မလဲကုသိုလ်ကုသိုလ်မှန်သိအောင်အကုသိုလ်အကုသိုလ်မှန်သိအောင်သူတော်ကောင်းလမ်းစဉ်ကိုသူတော်ကောင်းလမ်းစဉ်သိအောင်သူရုပ်မှလမ်းစဉ်ကိုသူရုပ်မှလမ်းစဉ်မှသိအောင်ကြိုးစားအားထုတ်ပြီးတော့သိပြီဆိုရင်အဲ့ဒါပညာဆွမ်းအားသိတဲ့အတိုင်းအကုသိုလ်တွေပယ်အောင်ကုသိုလ်တွေတိုးပွားလာအောင်ကြိုးစားတာဝိရိယဆွမ်းအားလို့ခေါ်ပါတယ်တခါတည်းရန်ကုသိုလ်ပြုတဲ့နေရာမှာမိမိတို့ခွဲခြားပြီးတော့သိတဲ့နေပေါ့ဘယ်လိုသိလဲဆိုတော့ကုသိုလ်ကောင်းမှုတစ်ခုလုပ်ပြီးဆိုရင်နာမည်ကုန်လေလိုချင်လို့သူတော်ဘာတွေချီကျူခံခြင်းလို့ဒါမျိုးပြုတယ်ဆိုရင်ဒါအကုသိုလ်တွေပဲဆိုပြီးတော့သိရတယ်သိပြီးတဲ့အတိုင်းဒီစိတ်တွေကိုမပယ်အောင်ပယ်ရှားနိုင်ပြီဆိုရင်ဒါပညာဆွမ်းအားနဲ့ဝိရိယဆွမ်းအားနဲ့ပြည့်စုံသွားတယ်နောက်တစ်ခါကုသိုလ်ကောင်းမှုလုပ်လို့ရှိရင်အာငါတို့ဒီလိုလှုပ်လိုက်တဲ့အတွက်ဘာအကျိုးတွေတော့ရမှာပဲဆိုပြီးအကျိုးတွေကိုသွားပြီးတော့မျှော်ကိုးရင်လည်းပဲဒီစိတ်တွေအကုသိုလ်စိတ်တွေဒါတွေဟာအကုသိုလ်တရားဒီအကုသိုလ်တရားကိုအကုသိုလ်တရားမှသိအောင်ပထမကြိုးစားရပါတယ်အကုသိုလ်မှသိပြီဆိုရင်ဒီအကုသိုလ်စိတ်ကိုကုသိုလ်ပြုတဲ့ညဒီအကုသိုလ်စိတ်ဝင်မလောင်ပယ်ရှားပြလို့ရှိရင်ဒါပညာဆွမ်းအားဝိရိယဆွမ်းအားနဲ့ပြည့်စုံသွားတယ်ပေါ့နောက်ဒီလိုကုသိုလ်ကောင်းမှုပြုလုပ်တဲ့အခါမှာရေးအတွက်လူတွေကဆွမ်းကတ်တဲ့အခါမှာဘုရားတစ်ပြုတို့ရဲ့ဒီပစ္စည်းတွေကိုသုံးဆောင်ပြီးတော့တန်ဃာတော်ရှင်မြတ်တွေကိုကျမ်းမှာသိချမ်းသာစွာနဲ့သာသနာ့လို့လုံးဆောင်နိုင်ပါစေဆိုရင်လည်းပဲလူတန်းနေတဲ့အချိန်မှာတန်ဃာတော်ရှင်မြတ်တွေကိုချမ်းသာစေလို့ရေလူလို့ရှိရင်လည်းပဲရေနဲ့ချမ်းသာစေခြင်းနဲ့ဆွမ်းလူလို့ရှိရင်လည်းပဲဆွမ်းနဲ့ချမ်းသာပြီးတော့အသိဉာဏ်တူတွေဆာလောင်မသိခြင်းတွေကင်းပြီးတော့အသိဉာဏ်တူတွေရစေခြင်းလားဒါကုသိုလ်စိတ်အဲ့ဒါကိုကုသိုလ်မှန်သိအောင်လုပ်ရတယ်နောက်ကုသိုလ်မှန်သိပြီဆိုရင်ကိုကုသိုလ်တူတန်းတူတန်းတန်ဃာတော်ရှင်မြတ်တွေချမ်းသာဖို့ငါလုပ်တာငါ့အတွက်ဘာကျိုးလိုချင်လို့မဟုတ်ဘူးဆိုတဲ့စိတ်မွေးလိုက်လို့ရှိရင်လည်းပဲဝိရိယဆွမ်းအားတွေပြည့်စုံသွားတယ်တဲ့ဒါကြောင့်မို့ဒီပညာဆွမ်းအားဝိရိယဆွမ်းအားဆိုတာကုသိုလ်ကောင်းမှုလုပ်တဲ့နေရာမှာလည်းပဲဘလို့စိတ်နဲ့လူရင်အကုသိုလ်ဖြစ်တယ်ဒါပဲရမယ်ဘလို့စိတ်နဲ့လူရင်ကုသိုလ်စိတ်ဖြစ်တယ်ဒီစိတ်ကိုမွေးရမယ်လို့သိပြီးတော့ကြိုးစားပြီဆိုရင်ဒါပညာဆွမ်းအားဝိရိယဆွမ်းအားတွေပြည့်စုံပြီတဲ့အဲ့တော့တည့်တဲ့အတိုင်းနောက်ဆုံးအနာဝိဇ္ဇပလာဆိုတာမိမိရဲ့လူကြီးသူမတွေနဲ့ဆက်ဆံတဲ့အခါမှာချိုချိုသာသာပြောပြီးတော့သူတို့ရဲ့ကောင်းကျိုးတွေကိုလုပ်ရင်ကာယကံအဖြစ်အပြစ်တွေကင်းတယ်။မူတာစကားတွေသူတစ်ပါးတွေဂုံးတိုက်တယ်၊ကွဲတော့ချစ်သူနှုတ်ဂုံးတိုက်တယ်ပေါ့ကွဲတော့ဒါမျိုးတွေမလုပ်ဘူးဆိုလို့ရှိရင်လည်းပဲသူတစ်ပါးမထိကြိုက်တော့နှုတ်အားဖြင့်လည်းပဲအပြစ်တွေကင်းသွားတယ်။စိတ်အားဖြင့်လည်းပဲသူတစ်ပါးပေါ်မှာကောင်းကျိုးတွေပဲတွေးတယ်။ငါအမိခင်ပေါ်ဘာလုပ်ပေးရမလဲ။ငါအတော်ပေါ်ဘာလုပ်ပေးရမလဲ။ငါတူမလေးပေါ်တိုးတက်အောင်ငါဘာလုပ်ပေးရမလဲ။တိုးတက်အောင်ဆိုတဲ့စိတ်နဲ့လုပ်ပေးပြီးလို့ကြံပြီးဆိုရင်လည်းပဲမနှောကံအဖြစ်အပြစ်ကင်းပြီးတော့အပြစ်ကင်းရင်ဆွမ်းအားတွေလည်းပြည့်စုံတယ်။နောက်ဆုံးသင်္ကာဘလဆိုတာဘာလဲဆိုတော့လေးမျိုးပေါ့ဒါနခုလိုတန်ဃာတော်ရှင်မြတ်တွေကိုဆွမ်းကတ်တယ်ရေးလူတယ်ဆိုတာဒါသင်္ကာဘလလားပရဟိတအတွက်အများကျွတ်တယ်ပို့တာမိမိလူတန်းလိုက်တဲ့အတွက်တန်ဃာတော်ရှင်မြတ်တွေရေးနဲ့ချမ်းသာသွားမယ်ဆွမ်းနဲ့ချမ်းသာသွားပြီးတော့ယနေ့တနေ့တာအတွက်စာကောင်းကောင်းမွန်မွန်ကြက်ပြီးတော့တရားအထုတ်နိုင်ပြီဆိုရင်အဲ့ဒါဟာပရဟိတအများကျွတ်ကိုရွတ်တယ်ပို့တဲ့ချီးမြှောက်ထောက်ပံ့ရင်ဆွမ်းအားလို့ဒီလိုခေါ်ရနောက်ပြီးတော့ဒီတရားတွေဘာတွေကိုတရားပွဲတွေဘာတွေကျင်းပပြီးတော့တရားနာအောင်တိတ်ခွေတွေဘာတွေလှူပြီးဆိုလို့ရှိရင်လည်းပဲဒါဆွမ်းအားတည်းရဲ့နောက်ပေယဝိဇ္ဇဆိုတာဘာလို့ဆိုတော့ရှစ်ဖွဲ့သောစကားကိုပြောတယ်ဆိုတာတရားလေးနဲ့ဆက်ပြီးတော့ကိုယ့်ရဲ့မိသားစုထဲမှာမောင်နှမချင်းချင်းမလိမ္မာဘူးဆိုရင်ဘလို့ဘလို့လိမ္မာအောင်တရားပွဲလေးတွေဖွင့်ပြကိုယ့်ရဲ့ဒီမလေးတွေကိုဘလို့ဘလို့စသဖြင့်အကျိုးအကြောင်းလေးနဲ့လိမ္မာအောင်ပြောပြီးဆိုရင်လည်းပဲအဲ့ဒါဟာသူတစ်ပါးအကျိုးသူတို့ရဲ့အကျိုးကိုဆွမ်းဆောင်ခြင်းဆိုတဲ့သင်္ကာဘလအများကျုပ်ကိုရွတ်တယ်ပို့တယ်ဘလားတဲ့နောက်အထစရိယဆိုတာဘာလို့ဆိုတော့ဒါနာမပြုသေးတဲ့လူတွေပြုခြင်းလောင်းကိုကနေရှေ့ဆောင်လောက်ပြသီလမဆောက်တည်သေးတဲ့ပုဂ္ဂိုလ်သီလကျိုးနေတဲ့ပုဂ္ဂိုလ်သီလထင်ခြင်းစိတ်ပေါ့အောင်မလူတန်းသေးတဲ့ပုဂ္ဂိုလ်လူတန်းခြင်းစိတ်ပေါ့အောင်ပညာနည်းနေတဲ့ပုဂ္ဂိုလ်ပညာရှိတော်တရားနာခြင်းစိတ်ပေါ့လောက်လုပ်ပြီးဆိုရင်အဲ့ဒါအထစရိယဒါလည်းပဲသူတစ်ပါးရဲ့အကျိုးကိုစွမ်းဆောင်မဲ့ပရဟိတစွမ်းအားပါပဲဒါဆိုတမာနတ္တတာဆိုတာဒန်းလူကြီးလူပေါ့ကိုကနေဒီနေရာစားတယ်ဆိုရင်သူတို့နဲ့ဝိုင်းတူပြီးတော့လုပ်ငန်းတူတူလို့အစားတူတူစားခွဲချမ်းခွဲချမ်းနဲ့မတူမတန်လို့မဆက်ဆံပဲနဲ့လုပ်ပြီးဆိုရင်ဒါတမာနတ္တတာကိုကဒီတရားကိုသိတယ်ဆိုရင်သူလည်းပဲသိစီခြင်းအောင်တရားနာခိုင်းရင်တမာနတ္တတာဒါတွေကချီးမြှောက်ခြင်းစွမ်းအားတွေပဲတဲ့အဲ့တော့ပညာစွမ်းအားကုသိုလ်အကုသိုလ်မှန်သိတဲ့စွမ်းအားဝိရိယဗလအကုသိုလ်ကိုပယ်ပြီးတော့ကုသိုလ်တွေတိုးလာအောင်လုပ်တဲ့စွမ်းအား နာဝိဇဗလကိုနှုတ်စိတ်မှာပြည့်ကင်းတဲ့စွမ်းအားတင်္ဃာဗလရှင်းမြောက်ထောက်ပံ့ပြီးတော့တန်ဃာတော်ရှင်မြတ်တေရောလူတွေရောဆေးရုံတွေရောစွမ်းအားရှိတဲ့ကပေးလူတွေစွမ်းအားဒီစွမ်းအား၄ပါးသာတင်တို့ရဲ့နှလုံးသားထဲမှာပြည့်စုံအောင်ကြိုးစားကြတဲ့မြတ်စွာဘုရားကအဲ့ဒီလိုစွမ်းအား၄ပါးနဲ့ပြည့်စုံတဲ့စွမ်းအားရှင်အမျိုးသားအမျိုးသမီးဖြစ်ပြီဆိုလို့ရှိရင်စောစောကပြောခဲ့တဲ့ဘေးစုံ၅စုဘေးစုံရန်စုံ၅မျိုးကိုတင်တို့ဆူတောင်းမနေလည်းပဲဒီကတ်လေးကိုကြော်လွားပြီးတော့နောက်ဆုံးသာဝရကြော်လွားရဖြစ်တဲ့နိဗ္ဗာန်ကိုရောက်သွားနိုင်တယ်ဆိုပြီးတော့ဒီစွမ်းအားရှင်တရားကိုမြတ်စွာဘုရားကပေါ်ကြားတော်မူခဲ့တယ်ပေါ့ဆရာကျောင်းယနေ့6ကြိမ်မြောက်6နှစ်မြောက်ကုသိုလ်ကောင်းမှုပြုရတဲ့ကုသိုလ်ရှင်ဖြစ်တဲ့တဂမာကြီးဒေါခင်အေးသူမှဖြစ်သူမဆုချုံငိမ့်နေတဲ့ကွာအာလုံးတော်ပြိသက်တေဟာမိမိတို့လည်းပဲမိမိတို့ရဲ့နှလုံးသားထဲမှာဒီစွမ်းအားလေးပါးကိုပြည့်စုံအောင်ကြိုးစားအားထုတ်နိုင်ကြပါစေ။ဒီစွမ်းအားလေးပါးကိုပြည့်စုံအောင်ကြိုးစားအားထုတ်ပြီးတော့ဘေးစိုးရန်စိုး၅မျိုးထာဝရလူငင်းရာဖြစ်တဲ့ကင်းရာဖြစ်တဲ့နိဗ္ဗာန်ကိုကိုယ်စီကိုယ်ငှမဉဏ်ဖူဉဏ်ဖြင့်မျက်မှောက်ပြုနိုင်ကြပါစေကုန်တည်း။ဘုန်းကြီးဟောတဲ့စွမ်းအားရှင်ဆိုတဲ့တရားလည်းပဲပြီးသွားပြီပေါ့အဲ့တော့ဒီတရားကိုနားပြီးတော့ကိုယ်တန်တန်မှာဒီတရားနားတဲ့အချိန်ကစပြီးတော့စွမ်းအားလေးတွေနေရင်ဆက်လက်ဖြည့်ပြီးတော့အဲ့ဒီလိုဖြည့်ရင်ဖြည့်နေဘုရားတပည့်တော်ကဘေးစိုးရန်စုံငါမျိုးထာဝရကြော်လွှားတဲ့နိဗ္ဗာန်ကိုမျက်မှောက်ပြုပြရစီလို့အာယုံယူပေါ့နော်ကဲအားလုံးလိုက်ပြီးတော့ဆိုရေစက်ခွက်ပေါ်တော့ညဝင်မှာကြင်အောင်အားလုံးလက်အုပ်ချီပြီးတော့လိုက်ဆိုကြပါ